Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်တော်ရှင်များရှင်လန်းချမ်းမြေကြပါစေ။ VOE မြန်မာဘက်က2018ခုနှစ်ဇူလိုင်လ5ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24.50MHz တိုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆမိုးရောခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုဥကျော်စံသားနဲ့အတူကြေညာပေးမှာပါ။ဗြိတိန်နိုင်ငံမှာနောက်ထပ်လူ2ဦးအာယုံကြောထိခိုက်စေတဲ့အဆိတ်နဲ့တိုက်ခိုက်တာကိုခံရပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတော့ဗုဒ္ဓဟူးနေ့ကရွံကြအရေးကိုဆွေးနွေးခဲ့ကြပါတယ်။ဇူလိုင်4ရက်အမေရိကန်လွတ်လပ်ရေးနေ့မှာနိုင်ငံအတွက်အသက်ပေးခဲ့တဲ့စစ်မှုထမ်းဟောင်းတွေကိုစစ်မှုထမ်းတွေကိုသမ္မတဒေါ်နယ်ထရမ့်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆံမိုးဝေ
ကောင်းပါခင်ဗျာ။အဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်တော့မနေ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာကျင်းပတဲ့လူညာအရေးဆွေးနွေးပွဲမှာ
Myanmar is exhibiting with support from its partners complete disregard to international community's will including
ကုလလူခွင့်ရေးမဟာမင်းကြီးဇိုင်အယ်ဟူစိန်ပြောကြားတော်တာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားရပါမယ်။ဒါ့အပြင်ဖာကန်ဒေတာမှာမိုးကြီးမြေပြိုမှုတွေဖြစ်တာကြောင့်လူသေဆုံးမှုပါဝင်ဒေတာကနေထောင်ထဲချီးပြီးတော့ရေဝေးတင်နေရတဲ့အကြောင်းထိုင်းမြန်မာနယ်စပ်လှန်ကူတင်းမှာပြည်မိနေတဲ့ကလေးတွေကဲထုတ်ရေးနောက်ဆုံးအခြေအနေဖန်ဆီးထားတဲ့မလေးရှားဝန်ကြီးချုပ်ဟောင်းကိုအလွဲသုံးစားမှုနဲ့ဆွဲချက်တင်လိုက်ပြီးဆိုတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စန္တာတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာအမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တို့ဟာမကြသေးခင်ကရုရှားနှစ်ဖက်တရှိုးဟောင်းနဲ့တမီးဖြစ်သူတို့ကိုတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့အာယုံကြောထိခိုက်စေတဲ့အဆိတ်နဲ့အလားတူအဆိတ်ခတ်ခံရပြီးအခြေအနေဟာတိတ်ဆိုးတဲ့အဆင့်ကိုရောက်နေတယ်လို့ဗြိတိန်ထိပ်တန်းအရာရှိကြီးကပြောကြားလိုက်ပါတယ်။အသက်44နှစ်အရွယ်ဒွန်စထရက်ဂတ်စ်နဲ့အသက်45နှစ်အရွယ်ချာလီရိုလီတို့နှစ်ဦးဟာတရှိုးဟောင်းသားဖနှစ်ဦးအဆိတ်ခတ်ခံခဲ့ရတဲ့ဆဲလ်စ်ပရီနဲ့73ကီလိုမီတာအကွာမှာရှိတဲ့ Amesbury မှာတတိမိနေတာကိုစနေနေ့ကတွေ့ရှိခဲ့ရတာဖြစ်ပါတယ်။စမ်းသပ်မှုအဖြေကိုသိရပါပြီ။သူတို့နှစ်ဦးဟာလည်း Novichok ဆိုတဲ့အာယွန်ဂျောထိခိုက်စေတဲ့အဆိတ်မိတာဖြစ်ပါတယ်လို့ Britain အရာရှိတဦးဖြစ်တဲ့ Neil Basu ကသတင်းတောက်တွေကိုပြောကြားလိုက်တာပါ။ဒီစုံတွဲဟာအာယွန်ဂျောအဆိတ်နဲ့ဘယ်လိုထိတွေ့လာတယ်၊သူတို့ကိုပြစ်မှတ်ထားပြီးတိုက်ခိုက်တာခံခဲ့ရတာလားဆိုတာကိုဆုံးဖြတ်ဖို့အတွက်အကြမ်းဖက်တိုက်ဖြတ်ရေးအရာရှိတွေကဆက်လက်ပြီးကြိုးပမ်းနေကြပါတယ်။ဒီကိစ္စဆွေးနွေးဖို့အတွက်အစိုးရအရေးပေါ်ကော်မတီအစည်းအဝေးတက်ကိုကြက်သက်ပရင်းနေမှာကျင်းပဖို့အတွက်ဗြိတိန်ပြည်ထရေးဝန်ကြီးကနေခေါ်ယူထားပါတယ်။ဝန်ကြီးချုပ်ထရီဆာမေကဒီကိစ္စကိုထိတ်တန့်အရေးကြီးကိစ္စရဖြစ်နေ၊ကင်တွင်နေပြီးတော့ထိတ်တန့်အရာဝန်ကြီးတွေဟာအချိန်မပြတ်စောင့်ကြည့်နေပါတယ်လို့ပြောပါတယ်။
ပုဏ္ဏနိုင်ငံမှာတရားရုံးချုပ်ရဲ့တရားသူကြီးသုံးပုံတပုံကိုအဓမ္မရာထူးကထွက်ခိုင်းတဲ့ဥပဒေသစ်တရက်ကိုနိုင်ငံတော်ဆက်လက်ဆန့်ကျင်ကန့်ကွက်နေကြပါတယ်။ Solidarity အလုံသမားသမ္မတကတည်ထောင်သူ Nobel ညီညာရေးဆုရှင် Lake Lewinsa လည်းချီတက်ဆန္ဒပြမှာပါဝင်ပြီးနိုင်ငံကိုဥဆောင်နေတဲ့လက်ဝဲသမားတွေနှုတ်ထွက်ရမယ်လို့တရားရုံးချုပ်ရှိကလူထုပြည်သက်ကိုပြောကြားခဲ့ပါတယ်။ဖွဲ့စည်းမှုဥပဒေနဲ့ Division of Powers လို့ခေါ်တဲ့အာဏာသုံးရခွဲခြားမှုကိုချုပ်ဖောက်တဲ့သူဟာရာဇဝတ်ကောင်ဖြစ်တယ်ဒီလူတွေကိုဖယ်ရှားဖို့ဘာမဆိုလုပ်ရမယ်လို့လည်းသူကဆိုပါတယ်။အစိုးရရဲ့လုပ်ရကြောင်းပြည်တွင်းစစ်ဖြစ်လာနိုင်တယ်လို့လည်းဟော်ကင်းထုတ်လိုက်ပါတယ်။ပိုလန်ဝန်ကြီးချုပ်မတ်တီယုစ်မာရာဝစ်စကီကတော့တရားရင်ချုပ်တရားသူကြီးတွေရဲ့အငြင်းစားသက်တမ်းဆွတ်ချတဲ့ဆုံးဖြတ်ချက်ကိုဥရောပပါလီမန်ရှေ့မှာဗိုလ်ဒူနီယာကာကွယ်ပြောကြားခဲ့တာပါ။ဒါပေမဲ့သူ့ရဲ့အပြောကိုဥရောပသမ္မတခေါင်းဆောင်တွေကလက်မခံကြဘဲပိုလန်နိုင်ငံကွန်ဆာဗေးတစ်အစိုးရကတရားရုံးတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေတယ်ပူလန်ရဲ့ဒီမိုကရေစီအန်ဒီအကြောင်းနေရလို့ပြောဆိုကြပါတယ
်။ထိုင်းနိုင်ငံမှာလာမယ့်ရက်ပိုင်းအတွင်းမိုးတီးထန်လာနိုင်တဲ့အတွက်ထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ကူထဲမှာပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးသင်းနဲ့နီးပြတို့အန်ရကင်းစွာနဲ့ကဲထုတ်နိုင်ဖို့ထိုင်းအာဏာပိုင်တွေဟာနှီးလန့်တွေကိုရှာဖွေနေကြပါတယ်။လွန်လောဆယ်မှာတော့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တချို့ဟာကျောင်းသားတွေနဲ့အတူဂူထဲမှာတောင်းနေထိုင်ရင်ကျောင်းသားတွေကိုပြုစုစောင့်ရှောက်နေတယ်လို့ရေငုပ်တက်အောင်ပါလေ့ကျင့်ပေးနေပါတယ်။လှိုင်ဂူထဲပြည့်နေတဲ့ရေကိုဖြတ်ပြီးရေငုပ်တဲ့နှီးနဲ့ကဲထုတ်မလား။တခြားလမ်းကြောင်းကနေလှိုင်ဂူကုတ်ဖောက်ပြီးတော့သူတို့ရှိမဲ့နေရာတောင်းကဲနိုင်မလားဆိုတဲ့အစီအစဉ်တွေအတွက်နှီးလန့်ရှာနေတာဖြစ်ပါတယ်။ထိုင်းဘာသာနဲ့တဝက်ဘောလုံးသင်းလို့နာမည်ပေးထားတဲ့ထိုင်းလူငယ်ဘောလုံးသင်းဟာဇူလ23ရက်နေ့ကစပြီးပျောက်ဆုံးသွားရကနေဂူ ဝင်ဘောက်ကနေတမန်ကျော်ကွာမှာပြိမိနေတာကိုထိုင်းရတဲ့အတူတက်ဖွဲ့နဲ့ဗြိတိရှ်ရင်းငုပ်သမားတို့ကဇွန်လ2ရက်နေ့မှာရှာတွေ့ခဲ့တာဖြစ်ပါတယ်။3ရက်နေ့မှာတော့ထိုင်း Navy Seal ကထုတ်ပြန်တဲ့ဗီဒီယိုထဲမှာထိုင်းလူငယ်ဘောလုံးသမားတွေကျမ်းမာစွာရှိနေတာကိုတွေ့ရပါတယ်။ဒီမဲဆိုင်ကူတဲ့ပြိမိနေတဲ့ကလေးတွေရဲ့တချို့ဟာသူတို့မိဘတွေကမြန်မာနိုင်ငံကဖြစ်ပြီးတော့ထိုင်းနိုင်ငံမှာရွှေ့ပြောင်းအခြေကျနေထိုင်ရင်းကလေးတွေထိုင်းနိုင်ငံမှာပဲကြီးပြင်းလာတာဖြစ်ပါတယ်။
အမေရိကန်မော်တော်ကားတွေပေါ်အခွန်ကောက်မဲ့ကိစ္စဥရောပသမဂ္ဂကပယ်ဖျက်လိုက်တဲ့အတွက်အမေရိကန်ကလည်းဥရောပကားတွေပေါ်သွင်းငုံခွန်စီးကျက်မဲ့ဆိုတဲ့ချင်းကြောင်းမှုကနောက်ဆုတ်လိုက်ပြီလို့ဂျာမနီဆိုင်ရာအမေရိကန်သံမကြီးရစ်ချတ်ဂန်နယ်ကပြောကြားလိုက်ပါတယ်ဘယ်လင်မြို့အမေရိကန်သံယူမှတွေ့ဆုံရင်သံမဂန်နယ်က BMW, Daimler နဲ့ Volkswagen Company အကြီးအကဲတွေကိုအခုလိုပြောကြားခဲ့တာဖြစ်တယ်လို့ဂျပန်သတင်းစာ Handels Blatt မှာရေးသားထားပါတယ်ဒီကိစ္စပေါ်ဒိမလာ Volkswagen တို့ကမှတ်ချက်ပေးဖို့ညှင်းဆန်ဗတ် BMW ကတော့ချက်ချင်းဆက်သွယ်မရသေးဘူးလို့ဆိုပါတယ်။ကားတွေပေါ်အခွင့်ကုန်သွင်းကုန်စီးကြရင်တိုက်ထိခိုက်နစ်နာမှုဟာ American Dollar 249 billion သန်းပေါင်း3000ဘီလီယံရှိလာလိမ့်မယ်လို့သမ္မတ Donald Trump ကိုဥရောပသမ္မတကသတိပေးခဲ့ပြီးတဲ့နောက် American ဘက်ကအခွင့်စီးကြမဲ့ကိစ္စကိုရုပ်သိမ်းမဲ့အဆိုပြုချက်ပေါ်ထွက်လာဖြစ်ပါတယ်။အင်အားကြီးနိုင်ငံတွေကုန်သွယ်ရေးအတားအဆီးတွေလွတ်တဲ့အတွက်ကမ္ဘာစီးပွားရေးပြန်လည်နယ်လန်ထူမှုကိုထိခိုက်နိုင်တယ်လို့ WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကသတိပေးထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်နှစ်မှတ်နှိပ်စက်မှုတွေကြောင့်ထောင်နဲ့ချီတဲ့ရိုညာဒုက္ခသည်တွေအခုတတိဆက်ပြီးထွက်ပြေးနေဆဲဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးမှဆိုင်ရာမဟာမင်းကြီးဇိုင်အယ်ဟူစိန်ကလူခွင့်ရေးနဲ့အလူခွင့်ရေးကောင်စီမှမနေ့ကကျင်းပတဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲမှာအခိုင်အမာပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇူလိုင်လ4ရက်နေ့ကရိုဟင်ဂျာဒုက္ခသည်အရေးကိစ္စကိုအပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာပါဝင်နိုင်ငံပေါင်း35နိုင်ငံကကိုယ်စားလှယ်တွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်း10ဖွဲ့ကကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာဖြစ်ပါတယ်။အစည်းအဝေးအဖွဲ့မင်ကောမှာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဆိုင်ဟူစိန်ကလက်ရှိချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်နှင်ပတ်နှိပ်စက်မှုတွေရှိနေပြီးတော့ရင်ဂျာဒုက္ခသည်တွေထောင်နဲ့ချီပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးနေစေဖြစ်တယ်လို့ပြောပါတယ်။ဒီအတွက်အထောက်အထားတွေလည်းအခိုင်အမာရှိပါတယ်လို့ဆိုပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဦးကျော်မိုးထွန်းကတော့လူခွင့်ရေးမဟာမင်းကြီးရဲ့ပြောဆိုချက်တွေဟာချို့ယွင်းအားနည်းမှုရှိနေပြီးပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်အလက်တွေဖြစ်ပါတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။
IS သွေးကြွအဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂါဒါဒီရဲ့သားဟာဆီးရီးယားအနောက်ပိုင်းဟ ோம்ஸ் မြို့မှာရုရှားတပ်တွေကိုအသေးခံဘုံးခွဲတိုက်ခိုက်ရင်သေဆုံးသွားခဲ့ပြီလို့သတင်းတွေမှာဖော်ပြပါရယ် IS တို့ရဲ့နာရှာသတင်းဌာနကလူငယ်လေးတူရိုင်ဖယ်သနာကင်ထားတဲ့ပုံကိုတင်ထားပြီးသူဟာဘဂဒါဒီရဲ့သားဖြစ်သူခူဒေယာအယ်ဘဒါဒီဖြစ်ကြောင်းဖော်ပြထားပါရယ်ဒါပေမဲ့သူဘယ်တော့မှသေဆုံးခဲ့တယ်ဆိုတော့ဖော်ပြမထားပါဘူးကလစ်ဖလိုစုကိုသူယဉ်ညွန်ထားတဲ့သူရဲ့သားဖြစ်တဲ့ဟူဒီဖာအဘဒရီဟာဟ ோம்ஸ் မြို့မှာနာဇာရီယာနဲ့ရုရှားတွေကိုတိုက်ခတ်တဲ့စစ်စင်ရေးအတွင်းသေဆုံးသွားခဲ့တယ်လို့သတင်းတွေမှာရေးပါတယ်။ဒါပေမဲ့အီရတ်ထောက်လှမ်းရေးကတော့အဘဒရီဟာနောက်ဆယ်ဦးရောဟာဂုတ်ခုအတွင်းမှာရုရှားဒုံးကျည်ပစ်ခတ်တိုက်ခိုက်မှုအတွင်းသေဆုံးသွားတာဖြစ်တယ်လို့ပြောပြီးအဘဒရီအကြောင်းကိုအသေးစိတ်ဖော်ပြထားခြင်းမရှိပါဘူး
။American Piran Suma July 4ရက်ဗုဒ္ဓဟူးနေ့ကဗြိတိသျှလက်ရောက်ကလွတ်မြောက်တဲ့အထိမ်းမှတ်242ချိန်မြောက်လွတ်လပ်ရေးနေ့ကိုပျော်ပွဲရှင်ပွဲတွေဆေးပြပွဲတွေနဲ့မိရှုမိဘတွေနဲ့နိုင်ငံတော်ဆီစီကာကကျင်းပပါတယ် American သမ္မတ Donald Trump ကလွတ်လပ်ရေးအမှားစကားဖြစ်နဲ့နိုင်ငံအတွက်အသက်ပေးခဲ့ကြတဲ့စစ်မှုထမ်းတွေကိုကျေးဇူးတင်ကြောင်းအင်ဘူရိုမှာပြောကြားခဲ့ပါတယ်သူနဲ့ဇနီး Melania True ဟာအင်ဘူရိုတောင်ပိုင်းမြက်ခင်းပြင်မှာစစ်မှုထမ်းမိသားစုဝင်တွေနဲ့ပျော်ပွဲစားကျင်းပခဲ့ပါတယ်။ဒါပြင်ညပိုင်းမှာနာမည်ကြီးအမှုပညာသည်ရဲ့ဖျော်ဖြေပွဲအခမ်းအနားကိုလည်းသမ္မတအင်ဗျူမှာကျင်းပပါတယ်။အစောပိုင်းကတော့သမ္မတထရမ့်ကလွတ်လပ်ရေးနေ့ထိမ့်မှတ်ဖြစ်တဲ့ပျော်ရွှင်သောလွတ်လပ်ရေးနေ့ဖြစ်ပါစေကျွန်တော်တို့နိုင်ငံကတိတ်ကိုတိုးတက်နေပါတယ်လို့သူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။ဒီတော့တွင်မှာပဲ Rise and Reset နိုးထပြီးခုခံတိုက်ခိုက်ကြစို့ဆိုတဲ့စာရန်ပါတဲ့အင်ဂျီဖွင့်ဆင်ထားတဲ့အမျိုးသမီးတူဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်နေမှာနယူးယောက်က Statue of Liberty ရုပ်ထုပေါ်တက်ပြီးတော့ဆန္ဒပြခဲ့ပါတယ်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာတော့ကြရတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီလက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ထောင်ထဲကြီးတဲ့ရိုဟင်ဂျာဒုက္ခသည်တွေဆက်လက်ပြီးတော့ထွက်ပြေးနေကြဆဲဖြစ်တဲ့ကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစင်ကလူ့ခွင့်ရေးကောင်စီမှမနေ့ဗုဒ္ဓဟူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာအခိုင်အမာပြောကြားလိုက်ပါတယ်မြန်မာအစိုးရဘက်ကတော့လူ့ခွင့်ရေးမဟာမင်းကြီးရဲ့မိန့်ခွန်းပါအချက်လက်တွေဟာပြည့်စုံမှုမရှိတဲ့ပြင်အထင်မြင်လွဲမှားစေတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အကြောင်းစုံကိုမိုက်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇူလိုင်လ4ရက်နေ့ကရိုဟင်ဂျာဒုက္ခသည်အရေးကိစ္စအတွက်အပြန်လည်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။မြန်မာပါဝင်နိုင်ငံပေါင်း35နိုင်ငံကကိုယ်စားလှယ်တွေနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာ NGO အဖွဲ့အစည်းကြီး10ဖွဲ့ကကိုယ်စားလှယ်တွေပါဝင်ဆွေးနွေးခဲ့တာပါ။အစည်းအဝေးအဖွဲ့မိန့်ခွန်းအဖြစ်ကုလသမဂ္ဂဆိုင်ရာလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကစတင်ပြောကြားရမှာလက်ရှိအချိန်အထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်ညှဉ်းပန်းဖိနှိပ်မှုတွေရှိနေတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးလာနေဆဲဖြစ်ပြီးအဲ့ဒီအတွက်လည်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးလာနေဆဲဖြစ်ပြီးအဲ့ဒီအတွက်လည်းသူ့မှာအထောက်ထားအချက်လက်တွေအခိုင်အမာရှိနေတယ်လို့ပြောဆိုခဲ့ပါတယ
်။ Moreover, thousands of Rohingya people continue to flee Rakhine State.
ထောင်ထဲကြီးတဲ့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ပြည်နယ်ကနေဆက်လက်ပြီးတော့ထွက်ပြေးလာနေဆဲပါ2018ဇွန်လလည်းဒီဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ပေါင်း 11,400 ကျော်ရှိပါတယ်အသေးရောက်လာတဲ့ဒုက္ခသည်အလုံးနဲ့ OHCHR လူအခွင့်ရေးကော်မရှင်နာမင်းကြီးယုံကဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်တွေအရအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့တပ်ဖြတ်မှုတွေရိုဟင်ဂျာအိမ်တွေကိုမိရှုဖျက်ဆီးမှုတွေအပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာပြသနေပါတယ
်အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အလွန်အရေးပါတဲ့နိုင်ငံသားကိစ္စမှာဘာမှအာမခံချက်မရှိဘဲ NVC ကပ်ပြားလက်ခံရေးတာမြန်မာအစိုးရဘက်ကနီလန်းမျိုးစုံနဲ့မတရားဖိအားပေးခဲ့တာကိုကုလသမဂ္ဂအနေနဲ့အထောက်အထားတွေတွေ့ရှိခဲ့ကြောင်းဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
် In reality however the NVC's mark the Rohingya as non citizens in keeping with the government's
NVC နိုင်ငံသားဖြစ်ခွင့်ရှိမရှိစစ်ဆေးတဲ့ကပ်ပြားဆိုတာဟာရိုဟင်ဂျာတွေကိုနိုင်ငံသားမဟုတ်ကြောင်းသတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့မွေးရမြေမှာသူတို့ကိုနိုင်ငံသားတွေအဖြစ်အစိုးရကဆက်လက်ပြီးတရုတ်ဖို့ခွဲခြားထားတာဖြစ်ပါတယ်ဒုက္ခသည်အများပြားကိုကျွန်တော်တို့ရဲ့ဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်အရအဲ့ဒီ NVC ကပ်ပြားတွေကိုလက်ခံဖို့သူတို့ကိုမတရားဖိအားပေးခဲ့ကြောင်းပြောပြခဲ့ကြပါတယ်
မြန်မာအစိုးရတန်ကိုစလေဦးကျော်မိုးထွန်းကတော့လူခွင့်ရေးမဟာမင်းကြီးရဲ့အဖွင့်မိကွန်းပါပြောဆိုချက်တွေမှာချုပ်ရင်းအားနည်းမှုတွေရှိနေပြီးပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်လက်တွေဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
် Finding sustainable solution on the issue of Rakhine is one of the top priorities of our government when the situation
ခိုင်မာတဲ့ပြဿနာတွေခိုင်မာတဲ့အဖြေရရှိဟာကျွန်တော်အစိုးရဥစားပေးလုပ်ငန်းစဉ်တွေကတခုဖြစ်ပါလိမ့်မယ်ခိုင်မာတဲ့မြောက်ပိုင်းကအခြေအနေကိုနိုင်ငံတကာအလွန်အာရုံစိုက်နေချိန်မှာပဲဒါနဲ့ပတ်သက်လို့ကြားရတဲ့ဖြစ်ရပ်တွေဟာတကက်ကိုစိတ်မကောင်းစရာပဲပြည်စုံမှုမရှိတဲ့အပြင်အထင်အမြင်လွဲမှားစေပါတယ်စစ်စစ်အတီးပြထားခြင်းမရှိတဲ့ဆွဆွဲပြောဆိုချက်တွေအချက်လက်တွေအစီရင်ခံစာတွေအဖြစ်ထုတ်ပြန်ခဲ့တဲ့အတွက်ဂျက်လတ်သဘောထားအနေနဲ့အခြေအနေတစ်ခုလုံးကိုအဆိုးမြင်စေပါတယ
်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအခြေအနေဆိုးရွားမှုဟာအာဆာခေါ်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအစိုးရကိုစန့်ကျင်တိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြစ်တင်ပြောဆိုသွားပါတယ်ရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်လဲစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုယ်တိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းဖို့ပြင်ဆင်နေကြောင်းမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းကဆွေးနွေးပွဲမှာပြောသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ရဲ့မိကွန်းဟာအချက်အလက်အသစ်အပြည့်အစုံအထောက်အထားတွေနဲ့ပြောသွားတဲ့အတွက်ကြိုးစိုးထောက်ခံကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်မစ္စတာတော်ဖစ်အစ္စလမ်ရှာဒီလ်ကပြောပါတယ
်မှန်ရင်လည်းပြောပြသွားတာဖြစ်ပါတယ်ပြည်ကနေဂျပန်အတွင်းမိုးတွေကြီးပြီးတော့မြေပြုံမှုတွေကြောင့်ကချင်ပြည်နယ်ဖားကန်ဒေတာထဲမှာလူသေဆုံးခဲ့ရတယ်လို့ဒေတာကနေထောင်ထဲချီပြီးတော့ရေးဘေးတင့်ခဲ့ကြတယ်လို့ဖားကန်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ရာသီဥတုဆိုးဝါးပြီးတော့မြေပြိုကျလူသေဆုံးတဲ့အထိဖြစ်လျက်ရှိတဲ့ကြောက်စင်းတွင်း လုပ်ငန်းခွင်တွေရေမစေးကြောက်ရှာဖွေတဲ့နေရာတွေမှာတော့ဘေးရန်တွေရဲ့ကြီးကြီးမားမားမကြုံရလေအောင်ကြိုတင်ကာကွယ်မှုတွေကိုလုပ်ငန်းရှင်ကုမ္ပဏီတွေဘက်ကဆောင်ရွက်ပေးတင်တယ်လို့ဒေသခံသတင်းသမားတွေကတိုက်တွန်းနေကြပါတယ်အသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လဆန်းကတည်းကစလို့ကချင်ပြည်နယ်ဖားကန့်ဒေသတဲ့မိုးတီးထန်စွာရွာသွန်းပြီးဥရုချောင်းရေခြံတက်လာလို့လူကူးတရားတို့နှမြုပ်ခဲ့ရတယ်လို့လူနေအိမ်ရက်ကွက်တို့လည်းရေလွှမ်းမိုးခံခဲ့ရပါတယ်ဒီရေဘေးတစ်အန္တရာယ်ကြောင့်လူသေဆုံးမှုတွေရှိခဲ့တယ်လို့ဖားကန့်မှာတော့လူ2000ကျော်လုံခင်းဒေသမှာလူ1000ကျော်ရေဘေးတင်ခဲ့ရပါတယ်လို့ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပြည်သူ့လွှတ်တော်ကပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီအတွင်းရေးမှူးဦးတင်စိုးကဖားကန့်မြို့နယ်အတွင်းရေလွှမ်းမိုးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒီမြန်မာပိုင်းကိုအခုလိုပြောပြပါတယ
်ပြီးတဲ့နေ့ရက်ကပဲလုံခင်းအောင်ဖားကောင်အောင်ရေးကြီးသွားပါလေဗျနော်ရေးကြီးသွားတယ်ရေးကြီးတဲ့ဆန်ကျင်ကတော်တော်လေးများပါလေနော်ကျွန်တော်လုံခင်းရောဖားကောင်ရောကျွန်မျိုးလုံးကြီးကကြီးသွားခံရပါတယ်လုံခင်းမှာဆိုရင်ပြည်လီတရားတစ်ခုရေးကျော်တယ်ဖားကောင်မှာလည်းကျိုးတရားတစ်ခုရေးကျော်သွားတယ်မြင်လာဆုံးဆုံးပြီးထက်လျောက်ရှိပါတယ်ငွေစည်းဆိုင်နေပါလေဆိုတော့ဒါလာဆိုကြပါစို့ကျွန်တော်တို့လူတွေအိမ်မောကျနေတဲ့အချိန်မျိုးဆိုရင်တော့တော်တော်လေးပြည့်စုံဆုံးပုံမှန်ကများပါတယ်အခုကြီးကြီးတဲ့အချိန်ကလည်းပဲကဖကဆက်နေရပေါ့ဗျာကျွန်တော်လုံခေကြတော့တရက်ထဲဖြစ်သွားတယ်လူရည်နေနဲ့ကြည့်မယ်ဆိုရင်ဖကမှာဒီမဲ့လူရည်အလုံး2000ကျော်လောက်ဒီဘေးဒုက္ခကိုခံရတယ်လို့ကျင်းပြရပြရတယ်လုံခေမှာကျတော့လည်းအနည်းဆုံးမရှိဘူးဆို1000ဝန်းကျင် 1000 ထက်တော့အောက်တော့မကျော်ဘူးပေါ့ဗျာနော်ဒီနောက်သူ169စုကိုပေးဖို့တက်လို့ကျွန်တော်ဒီနေ့စီစဉ်ထားပါတယ်ဗျာဟုတ်ကဲ့အဲဒီနောက်38နောက်ဒီတပိတာဟာနောက်ကလဘဲတပိတာဆက်ပြရအဲ့ဒါဒီကျွန်တော်ပေးဖို့ဒီညညနေပဲကျွန်တော်ဆက်ဆင်းနေစီစဉ်ပြီးသားပါပြီ
လူသေးဆုံးခဲ့ရတဲ့မိသားစုတွေနဲ့ရေဘေးတဲ့ဒုက္ခသည်တွေကိုလိုအပ်တဲ့စံစီစားနဲ့အခြေခံလိုအပ်ချက်တွေကိုကချင်ပြည်နယ်အစိုးရဘက်ကထောက်ပံ့မှုတွေနဲ့အတူဒေသခံလွတ်တော်ကိုယ်စားလှယ်တွေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဘက်ကလိုက်လံကူညီဆောင်ရွက်ပေးနေကြသလိုရေဘေးတဲ့ပြည်သူတွေဘက်ကလည်းရေလွှမ်းမိုးနှိမ့်ညွတ်ခံခဲ့ရတဲ့ပျက်စီးဆုံးရှုံးခဲ့ရတဲ့သူတို့နေအိမ်တွေကိုပြန်လည်ပြင်ဆင်နေကြရဆဲဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်ကပြောပြပါတယ်အခုရပိုင်းတွင်ဖားကံမှာလူတချို့သေဆုံးခဲ့ရတဲ့အထီးမိုးများရေကြီးပြီးတော့မြေပြိုကျမှုအန္တရာယ်တွေနဲ့ကြုံရချိန်မှာပဲရာသီဥတုဆိုးွားတဲ့အချိန်မှာမြေပြိုကျပြီးတော့လူရာနဲ့ချီသေဆုံးတဲ့အထီးမြေစာပုံတွေပြိုကျလေရှိတဲ့ဖားကံကြောက်စင်းတွင်တွေကကြောက်တူလုပ်ငန်းခွင်တွေရေမစေးကြောက်ရှာဖွေတဲ့နေရာတွေမှာတော့ဘေးအန္တရာယ်ကြီးကြီးမားမားမကြုံရလေအောင်လုပ်ငန်းခွင်ကြိုတင်ကာကွယ်မှုတွေကိုကုမ္ပဏီလုပ်ငန်းရှင်တွေဘက်ကဆောင်ရွက်ပေးတင်တယ်လို့ဒေသခံသတင်းသမားတွေကတိုက်တွန်းပါတယ်အထူးသဖြင့်ကတော့လုံလက်စကြောက်တွင်းတွေလုပ်ငန်းခွင်တွေမှာလာပြီးတော့ရေမစေးကြောက်ရှာဖွေသူတွေဘေးမတွေ့ရအောင်မဆောက်ပြီးတော့ပျော်ကြလူဖြစ်နေတဲ့ကြောက်နေရတွေကိုစနစ်တကျဘေးမဖြစ်အောင်စီမံဆောင်ရွက်ပေးထားတဲ့နယ်လို့ဖားကန့်ဒေသခံသတင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကသတိပေးပါတယ
်ဒီလူပြည်မှုတွေမဖြစ်အောင်ကအရင်ဆုံးကုမ္ပဏီတွေတူးခဲ့တဲ့ဒီကြောက်စင်းနိုင်ငံတွေပေါ့နော်အဲ့ဒီနိုင်ငံတွေကိုဖြိုဖျက်ကြည့်ခဲ့ရမှာဗျာဒီကကျတော့အရန်များတဲ့အခါကျတော့တော့ကျွန်တော်တို့လူမျိုးလည်းတိတ်ပြီးတော့လဲလိုက်လာတဲ့ဟာအဲတယ်ဗျာအကြီးကတော့ဒီနည်းစုဖြစ်တဲ့ကုမ္ပဏီကလူသားသားတွေကိုသူတို့တူးခဲ့တယ်လုတ်ွက်အဟောင်းဒီကကြောက်စင်းဒီအရန်မတ်ဆောင်နေတဲ့အပြေ200 300မြင်းနဲ့ကမ်းပါနိုင်ငံတွေဖြီးတိခဲ့တင်တာပေါ့နော်မဟုတ်လို့ရှိရင်တော့ဒါကတော့ခဏခဏဖြစ်တယ်ပေါ့ဆိုတော့ဒီကန်လူသားသားကလည်းစောင့်နေတတ်သေးတဲ့ခါကျတော့ရှာမှာပဲလေဒီလူကြီးကကြောက်ရတဲ့တယ်ဆိုတော့ဒီလူကြီးကတော့စောင့်ကြတာပေါ့ဆိုတော့မိုးရွာတဲ့အချိန်မှာတွားကြတာများတာ ਉਹ အဲဒီမိုးချောင်းနေတဲ့မှာအဲ့လိုမျိုးကြီးကြီးနဲ့ကြောက်စင်းမျိုးပေါ်လာတဲ့ခါကျတော့အဲ့ဒီအချိန်မှာတွားတဲ့ခါကျတော့ဤသားဘုံတွေကိုဖြီးလျှော့တိခဲ့တယ်ဟူဒီလိုမှမဟုတ်ဘူးဆိုတော့ဒါကြီးကတော့ကြာမကြာကြားနေရမှာမိုးရွာဆိုလို့ရှိရင်ဖြစ်တယ်လေကိုကြီးကကြောက်တူးတဲ့အချိန်ကျတော့တောက်ခုမိုင်းနေတယ်အရင်အားပြင်းတဲ့မိုင်းတွေသုံးတဲ့ခါကျတော့အဲ vibration ဖြစ်တဲ့ခါကျတော့တောင်တွေကဆွေးနေတာပေါ့နော်အဲ့ဒီကတော့မပြူသေးဘူးအဲ့ဒီကမပြူသေးတဲ့တောင်ဆွေးနေအဲ့ဒီကခပြာကြီးကဘူးရင်နဲ့ဆိုတဲ့ခါကျတော့ထိမထားနိုင်တဲ့အကုန်လုံးပြူကြတာအဲ့ဒါမျိုးကြီးဖြစ်တာဒီသာပုံဒီသာဒီလည်းဖြစ်တယ်လို့ပုံသေးတဲ့ဟာတွေအင်ပြေတယ်လို့ပုံသေးတဲ့ဟာတွေအဲ့တော့အဲ့ဒီအပေါ်ဒီမှာဒီအခြေခံဒီကစားရီကမိုးရွာတဲ့အခါကျတော့ကြောက်ပြီးပေါ်ပါလို့ရှိရသွားရှာအဲ့ဒီမှာအကုန်လုံးမဖြစ်တင်တာတွေဖြစ်ပေါ့
ကချင်ပြည်နယ်ဖားကန့်ဘက်မှာတော့အခုချိန်ထိမိုးဆက်တိုက်ရွာသွန်းနေဆဲဖြစ်တာကြောင့်မြေပြိုကျမှုတွေဖြစ်ပွားမှာတောင်ကျချောင်းရည်တန်းကြောင့်လူကူးတရားတွေပျက်စီးလို့လမ်းမဆက်သွယ်ရေးပြတ်တောက်မှုတွေဖြစ်မှာကိုလည်းဒေသခံတွေဘက်ကစိုးရိမ်နေကြဆဲဖြစ်ပါတယ်ရှင
်ဒါတော့ကချင်ပြည်နယ်ဖားကန့်ဒေသထဲမှာမိုးများရေကြီးပြီးတော့မြေပြိုမှုတွေကြောင့်လူတွေတေဆုံးရတဲ့အထိဖြစ်ရတဲ့အကြောင်းကိုမဆုမွန်ပြောပြတော့ဖြစ်ပါတယ်တော်တော်ရှင်များခင်ဗျာထိုင်းနိုင်ငံမှာလာမယ့်ရက်ပိုင်းအတွင်းမိုးတီးထန်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေရှိနေတာကြောင့်နိုင်ငံရဲ့မြောက်ပိုင်းမဲဆိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးအသင်းရဲ့ဒီအသင်းရဲ့နီးပြကိုအန္တရာယ်ကင်းစွာကယ်ထုတ်နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနီးလန်းရှာဖွေနေကြပါတယ်လောလောဆယ်မှာတော့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်တချို့ဟာကူထဲမှာဒီကျောင်းသားတွေနဲ့အတူတောကြောင်နေထိုင်ပြီးတော့ပြုစုဆောင်ရှောက်မှုတွေပေးနေတယ်လို့ရေငုပ်လေ့ကျင့်ပေးနေတယ်လို့လည်းသိရပါတယ် နောက်ဆုံးအခြေအနေအသေးစိတ်ကိုကိုညံဝဲအောင်ကစူးစီးတင်ပြထားတာနားဆင်ကြပါခင်ဗျာ
။ဇူလိုင်6ရက်တောက်ကြနေနောက်ပိုင်းထိုင်းနိုင်ငံမှာတကြော့ပြန်မိုးသည်ထန်လာနိုင်တာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တဲကမဲဆိုင်ကူတဲ့ပိတ်မိနေတဲ့ထိုင်းကျောင်းသားဘောလုံးကစားသမား12ဦးနဲ့သူတို့နှီးပြကိုကဲထုတ်ရေးနှီးလန်းတွေကိုထိုင်းအာဏာပိုင်တွေစဉ်းစားနေတယ်လို့ထိုင်းနိုင်ငံကလာတဲ့သတင်းတွေကဆိုပါတယ်။လှိုင်ကူတဲ့ပြည်နေတဲ့ရေကိုဖျက်ပြီးရေငုပ်တဲ့နှီးနဲ့ကဲထုတ်မလား။အခြားလမ်းကြောင်းကနေလှိုင်ကူကိုဖောက်ပြီးသူတို့ရှိမဲ့နေရာကိုသွားကယ်နိုင်မလားဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါပေမဲ့ဘယ်နှီးလန်းကိုသုံးပြီးကဲထုတ်မလဲဆိုတာကိုတော့ကယ်ဆယ်ရေးအတွက်အဓိကတာဝန်ယူထားတဲ့ထိုင်းရေတပ်အထူးတပ်ဖွဲ့ကမဆုံးဖြတ်ရသေးကြောင်းဒီသတင်းကိုအနီးကစောင့်ကြည့်ရေးသားဖော်ပြနေတဲ့တာချီလေးသတင်းအေဂျင်စီစီမံခန့်ခွဲမှုအယ်ဒီတာမတ်ချယ်ရီထက်က VOA ကိုပြောပါတယ်
။ထိုင်းပြည်နယ်ကလည်းဒီကလေးတွေကိုညနေခင်းလေးနဲ့ထုတ်လာပါလို့တိုက်တွန်းလိုက်တာရှိရင်အဲမှာရင်းငုပ်ဖွဲ့တွေရောဒီဆိုအပ်တဲ့ပစ္စည်းကူရီဖြတ်ချတာလည်းဒီနေ့လောက်တယ်ပေါ့နော်။နောက်ကဒီဂူတွေကရေတွေဆုတ်ထုတ်တာကိုလည်းသူတို့မျိုးစုံနဲ့ဖြတ်တိုးပြီးတော့လောက်ကြတယ်။အဲတော့ချင်းရိုင်းချင်းအုတ်ချုပ်ရင်မူတဲ့သာရှင်နေမှာပြောထားတာကတော့မိုးလဲရွာလာနိုင်တဲ့အနေအထားမှာရှိရပေါ့အဲတော့မိုးမရွာခင်ကြားထဲမှာတော့သူတို့ဒီကလေးတွေကိုခေါ်ထုတ်လာဖို့တော့ကြိုးစားမယ်ဒါပေမဲ့ဒီကလေးတွေကိုအနေရှိနိုင်တဲ့စွန့်စားမှုမျိုးတော့သူတို့မလုပ်ပေါ့
ထိုင်းဘာသာနဲ့တောဝက်ဘောလုံးအသင်းလို့နာမည်ပေးထားတဲ့ထိုင်းလူငယ်ဘောလုံးအသင်းဟာဇွန်လ23ရက်နေ့ကစာပြီးပျောက်ဆုံးသွားရကဂူဝင်ပေါက်ကနေတမိုင်ကျော်အကွာမှာပိတ်မိနေတာကိုထိုင်းရီတပ်အထူးတပ်ဖွဲ့နဲ့ပြည်တိကျရင်ငုံသမားတို့ကဇူလိုင်2ရက်နေ့မှာရှာတွေ့ခဲ့တာဖြစ်ပါတယ်ဇူလိုင်လ3ရက်နေ့မှာထိုင်း Navy Sea ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ထိုင်းလူငယ်ဘောလုံးသမားတွေကျန်းမာစွာရှိနေတာကိုတွေ့ရပါတယ်ပိတ်မိနေတဲ့ထိုင်းကျောင်းသားတွေကတယောက်ကသူတို့ကိုကယ်ထုတ်နိုင်ရေးကြိုးပမ်းနေသူတွေနဲ့စောင့်ကြည့်နေသူတွေကိုကျေးဇူးတင်ကြောင်းပြောသွားတာတွေ့ရပါတယ်အခုလိုထိုင်းကလေးငယ်တွေ10ရက်ကျော်ကြာအသက်ရှင်နေနိုင်တာနဲ့ပတ်သက်လို့ချင်းမိုင်ခရိုင်အုပ်ချုပ်ရေးမှူးရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်တွေကိုအက်ဒီတာမတ်ချယ်ရီထက်ကရှင်းပြပါတယ
်။ကလေးကအဓိကဒီထဲမှာဝင်သွားတဲ့အချိန်မှာသူကမောင်နေနဲ့ပမဝယ်သွားကြတယ်။သူကအဲဒီဟာလေးတွေစားတယ်။အဲဒီကုံသွားကြတဲ့အချိန်မှာသူကဒီသူရှာပူလို့ရသမျှအကောင်လေးဖြန့်ပြီးတော့စားရဲပေါ့နော်။အဲ့တော့ဒီဆရာဝန်နဲ့ခင်မင်းကတော့ဒီကလေးတွေအသက်ရှင်တာအဓိကတော့ဒီတောက်ကိုကစားတဲ့ရေကိုတောက်လို့သူတို့တွေဒီလောက်ချင်အောင်သူတို့ရှင်းတက်နိုင်တာပေါ့။
မဲဆိုင်ကူတဲ့ပြိမိနေတဲ့ကလေးတွေကတချို့ဟာသူတို့မိဘတွေကမြန်မာနိုင်ငံကဖြစ်ပြီးထိုင်းနိုင်ငံတဲ့ရွှေပြောင်းအခြေချနေထိုင်ရင်ကလေးတွေထိုင်းနိုင်ငံမှာကြီးပြင်းလာသူတွေဖြစ်ပါတယ်ဒီကယ်ဆယ်ရေးသတင်းကို Facebook လူမှုကွန်ရက်ကနေနေ့စဉ်ထုတ်လွှင့်နေတဲ့ကိုစီသူမောင်ကကူတဲ့ပြိမိနေတဲ့အဒွန်းဆိုသူចောင်းသားလေးရဲ့မိဘနဲ့ဗမာလိုပြောဆိုခွင့်ရခဲ့ပါတယ
်အထက်မှာရှိနေတဲ့ပါနဲ့ဦးနဲ့စကားပြောဖြစ်လာ
ကြတော့ပြောရှိနေနဲ့ပေါင်းနဲ့ပါမစကမပြတိုက်ဘူးနည်းနည်းပါပါမနဲ့နဲ့ပြောဆိုမပြောနဲ့ဆီမပြောမလဲ
အဒွန်းရဲ့အဖေဖြစ်ပါတယ်ကျွန်တော်တို့ပမာလိုတိတ်လဲလဲဝဲဝဲမပြောတတ်ပါဘူ
းအဒွန်းရဲ့မိဘတွေဟာအရင်တုန်းကရှမ်းပြည်နယ်ဝါဒေတာကဖြစ်တယ်လို့သိရပါတယ်ကလေးတွေကိုကယ်ဆယ်နိုင်ဖို့ဂူတွေကနေရေဆုပ်ထုတ်ရတာကြောင့်ဇူလိုင်လ3ရက်နေ့အထိအစည်းအဝေးမဲဆိုင်ခရိုင်အတွင်းလေအီကာပေါင်း630ကျော်ရေနှိမ့်မြုပ်သွားပြီးအဲ့ဒီဆုံးရှုံးမှုအတွက်အစိုးရကရောကြီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ
ဒါကတော့ဂူထဲမှာပိတ်မိနေတဲ့ကလေးတွေကေစေးကြီးနောက်ဆုံးအခြေအနေကိုကိုညံဝဲအောင်စူးစီးတင်ပြသွားတာဖြစ်ပါတယ်ခုတော့ဒေတာရင်းတည်င်းတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုဖမ်းဆီးမှုတွေပြုလုပ်ပြီးတော့နောက်တစ်နေ့မှာဒေါ်လာဘီလီယံချီတဲ့နိုင်ငံပိုင်ငွေကြေးအလွဲသုံးစားမှုနဲ့အောက်တရားရုံးမှာဘရူနိမှာတရားစွဲဆိုလိုက်ပါတယ်ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိဘူးလို့ပြောဆိုနေပေမဲ့လက်ရှိဝန်ကြီးချုပ်အသစ်ဖြစ်တဲ့မဟာတီယာမိုဟာမက်ကတော့သူဟာ 1MDB လုပ်ငန်းကြီးနဲ့ပတ်သက်ပြီးတော့တာဝန်အပြည့်အဝရှိတဲ့အကြောင်းပြောဆိုနေပါတယ်ဒီအကြောင်းပြည့်စုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုမလေးရှားအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အရာရှိတွေကသူ့ရဲ့နေအိမ်မှာဝင်ရောက်ရှင်းလင်းဖမ်းဆီးခဲ့ပြီးနောက်တနေ့ဖြစ်တဲ့ဗိုလ်တဖူးနေမှာပဲနိုင်ငံကနေပြည့်ရထားတဲ့အာဏာကိုအလွဲသုံးစားလုပ်မှုတုံးမှုအကျင့်ပြည့်ချဆမှုတမှုတို့နဲ့အောက်တရားရုံးကနေတရားစွဲဆိုလိုက်တာဖြစ်ပါတယ်။ပြဿနာပေါ်နေတဲ့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ SRC International C ကနေဒေါ်လာ 10.4 ဘီလီယံလွှဲပြောင်းရယူမှုနဲ့ဝန်ကြီးချုပ်ဟောင်းနဂျစ်ကိုဆက်ဆွဲထားတာပါ။တရားရုံးစစ်ဆေးမှုမှာအသက်64နှစ်အရွယ်ဝန်ကြီးချုပ်ဟောင်းကသူ့မှာအပြစ်မရှိကြောင်းရှောက်လဲခဲ့တယ်လို့ အမေရိကန်ဒေါ်လာ2သိန်းခွဲအာမခံတင်ပြီးသူ့ရဲ့နိုင်ငံကူးပတ်စပို့နှစ်ခုကိုပြန်အပ်ခဲ့ပြီးနောက်မှာတော့သူ့ကိုပြန်ပြီးလွှတ်ပေးခဲ့ပါတယ်။အခုလိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပြီးတဲ့နောက်မှာသတင်းတောက်တွေကိုပြောဆိုရမှာတော့သူ့အတွက်နာမည်ပြက်စရာဖြစ်နေတာတွေကိုဖြေရှင်းနိုင်မယ့်အခွင့်အလမ်းတစ်ခုဖြစ်နေအမှုကိုရင်ဆိုင်ဖို့အသင့်ရှိနေကြောင်းမစ္စတာနဂျစ်ကမလေးဘာသာနဲ့အခုလိုပြောပါတယ်။
Bahwa proses keadilan merupakan proses.
Tiada lungan sini ya. Tiada ubi tain leza lain namu sibi. Tiga mengambu ceno mualin tawarre. Ceno ma api masih busur a ceno yunji barre. Agu lo tiada insan dah ha. Ceno api kencau tadi piane me tadi kau ne kuenlan lo yunji barre.
Mr. Najib အပေါ်မှာတရားဆွဲဆိုလိုက်တဲ့အမှုတမှုချင်းစီဟာအများဆုံးထောင်ဒဏ်အနှစ်20အထိကြာခံရနိုင်ပါတယ်။ဝန်ကြီးချုပ်ဟောင်း Najib ဟာသူ့တာဝန်ယူဆင်မှာထူထောင်ခဲ့တဲ့နိုင်ငံပိုင် 1MDB ကငွေကြေးအလွဲသုံးစားလုပ်မှုတွေစုံစမ်းစစ်ဆေးရမှာအဓိကတာဝန်ရှိသူဖြစ်နေအစ်စ်ဆေးခံနေရတာဖြစ်ပါတယ်။ငွေကြေးအရှုပ်တော်ပုံနဲ့နာမည်ကြီးနေတဲ့ Mr. Najib ဟာမေလ9ရက်ရွေးကောက်ပွဲမှာတချိန်ကသူ့နဲ့တိတ်ရင်းနှီးတဲ့မဟာမိတ်ဖြစ်သူမဟာသီယာမိုဟာမက်ကိုရှုံးနိမ့်ခဲ့ပါတယ်။Mr. Najib ဟာသူ့အဖမ်းခံခဲ့ပြီးမကြခင်မှာပဲသူဟာလုံးဝ6ပြက်ကင်းတဲလဲဆင်မဟုတ်ပေမဲ့သူနဲ့သူ့မိသားစုပေါ်မှာဆွဆွဲတာတွေအားလုံးဟာမှန်နေတာတော့မဟုတ်ပါဘူးလို့သူ့ Twitter ကနေရေးသားခဲ့ပါတယ်။ Mr. Najib ရဲ့အတိုက်ခံအန်ဝါ Ibrahim နဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဝန်ကြီးချုပ်မဟာသီယာကတော့ဒီအမှုဟာအစကတည်းကအဖြေပေါ်ပြီးသားအမှုဖြစ်ကြောင်း 1MDB နဲ့ပတ်သက်ပြီး Mr. Najib မှာလုံးဝတာဝန်ရှိတယ်လို့ပြောဆိုပါတယ်။
He was totally responsible for 1MDB. Nothing can be done without his signature, and we have his signature.
You have 1MDB to a long down here to ba. Sulema ma pa ba na ba ma lo nai ba wu. Sulema de 1MDB ka pi lo de thabot tin che de. A lo ma twi ya ba de. Da chang su ha long a pi wa down shi tu phit ba de.
Mr. Najib ha tu win ji chou down tan saung sin ga.နိုင်ငံပိုင် 1MDB ကနေ American Dollar Billion နဲ့ချီပြီးအလွဲသုံးစားလုပ်တဲ့ဆိုတဲ့ဆွဆွဲချက်ရှိနေတယ်လို့ American တရားရေးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကနေဒေါ်လာ 4.5 billion အခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကဝန်ကြီးချုပ်ဟောင်းရဲ့ကိုပိုင်ဘန်းစင်းတဲ့ကိုရောက်ကုန်တဲ့အကြောင်းပြောဆိုထားတာပါအခုလိုဆွဆွဲမှုတွေကနေမကြသေးခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူ့ကိုရှုံးနိမ့်စေခဲ့တာဖြစ်တယ်လို့သူ့နဲ့သူ့ဇနီးဖြစ်သူRosma Mansour Togo အစိုးရအဂတိလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ကနေစစ်ဆေးမေးမြန်းမှုတွေလုပ်နေတာဖြစ်ပြီးသူတို့ရဲ့ပြည်ပထွက်ခွာခွင့်ကိုလည်းအပိတ်ပင်ခံနေရတာပါပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Mr. Najib နဲ့ပတ်သက်နေတဲ့နေရာတွေကိုဝင်ရောက်စီးနှင်းရှာဖွေမှုတွေကနေငွေသား American Dollar 295 သန်းနီးပါးနဲ့လက်ဝယ်ရနာတွေအဖို့တန်လက်ကမ်းအိတ်တွေကိုတင်စီရမိခဲ့တယ်လို့မလေးရှားရဲတွေကကြေညာပါတယ်လက်ဝယ်ရနာပစ္စည်း12000လက်ကင်အိတ်569လုံးနာယီ423လုံးနဲ့နေကံမြန်မှန် 234 လက်တို့ပါဝင်ပြီးအဖိုးအကြီးဆုံးကတော့ဒေါ်လာ1တန်းကျော်တန်နဲ့လဲဆွဲဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းကိုဆွဆွဲထားတာတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်အသက်မဟာသီယအစိုးရကစုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေတယ်လို့အမှုကတော့ရှင်းနှစ် February လလောက်ကျမှစတင်ကြားနာဖို့အတွက်ယာယီသတ်မှတ်ထားပါတယ်။
ဒါကတော့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီဘရာဇက်ကိုတရားဆွဲဆိုလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ VOE မြန်မာဘက်ကကြာတာပရိနိမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOE American တန်ရဲ့ကြာတာပရိနိမနက်ဖက်အစီအစဉ်ကို9နာရီထိဆက်လက်ပြီးတော့အတန်လွှင့်ပေးနေမှာဖြစ်တယ်လို့ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့ဒေသချင်းတောင်းကျင်ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီတော်တော်ရှင်တို့နားဆင်နေရတာကတော့ VOE မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ဖက်ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လက်လက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
ပြီးခဲ့တဲ့ဆစ်ဆိုရလက်ထက်ကစလို့ချင်းနှောင်းတွေနဲ့တန်းစီလို့တမျိုးတစ်ဖက်ကလည်းပြောင်ပြောင်တင်းတင်းဘလောက်ပေးပါလို့တောင်းဆိုတာကတမျိုးဖြစ်လာပေမယ့်
ဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြက်ဥကျော်စန်းတာနဲ့အတူတင်ပြပေးပါမယ
် No Man's Land ကထွက်ပေါက်ရဖို့အရေးကြီးတဲ့ဆရာကောင်းစင်နဲ့ ICRC ဥက္ကဋ္ဌပီတာမော်ရီရေးတဲ့ဆောင်းပါးကို theage.com မှာဖတ်ရပါတယ်သူဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကအခြေအနေတွေကိုမှန်မှန်ကန်ကန်သုံးသပ်ပြီးတဲ့နောက်လူတွေအများအများ2018ဩဂတ်စ်ကထွက်ပြေးခဲ့ရတဲ့ရခိုင်မြောက်ပိုင်းကိုခရီးဆက်ခဲ့ပါတယ်တဲ့။အဲဒီနောက်သူတို့ခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်ကကောက်ဆက်ဘဇာစခန်းကိုလည်းရောက်ခဲ့တယ်လို့ဆိုပါတယ်။ထွက်မပြေးပဲကြံနေခဲ့တဲ့သူတွေထွက်ပြေးခဲ့တဲ့သူတွေကိုလည်းနှစ်ဖက်လုံးတွေ့ခဲ့ရပါတယ်။နှစ်ဖက်လုံးဟာဒုက္ခတွေနဲ့ကြုံနေရပါတယ်တဲ့။နေစရာအခက်အခဲလျက်စစ်အင်သာစေဝါကျမရေးဆောင်ရှောက်မှုဘာမှမရှိကြပါဘူးလို့ရေးထားပါတယ်။ဒီအချိန်ကထွက်ပြီးဝင်ငွေရှာနိုင်တဲ့လူဆိုတာလည်းမရှိတော့ပါပဲတဲ့။ Caucasus Bazaar ဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့အချိန်ကဆိုးရွားလှသလိုရခိုင်ပြည်နယ်မှာကြံ့ခဲ့တဲ့သူတွေရဲ့အချိန်ကလည်းကောင်းတယ်လို့မဆိုနိုင်ပါဘူးလို့ရေးပါတယ်။ရွာတရွာမှာဆိုရင်အရင်ကလူ 9,000 လောက်ရှိခဲ့တာအခုက 2,000 လောက်ပဲကျန်ပါတော့တယ်။အဲ့ဒါမွတ်စလင်ဗုဒ္ဓဘာသာဟိန္ဒူအားလုံးနဲ့သူစကားပြောခွင့်ရခဲ့ပါတယ်တဲ့။သူတို့ရဲ့စီးပွားရေးလူမှုရေးရောထွေးရှင်သန်မှုအလုံးပြတ်ဆုံးသွားခဲ့ပြီးအခုခါမှာစာနာမှုအထောက်ပံ့တွေပေါ်မှာသာလုံးဝမီခိုနေရတယ်လို့သိရှိခဲ့ရပါတယ်။ဒီမြန်မာပြည်ဘက်ချမ်းအခြေအနေဟာလူအများအများပြန်လည်လက်ခံနိုင်မဲ့အခြေအနေမှာလုံးဝမရှိသေးဘူးလို့လည်းရေးထားပါတယ်။နောက်အနှစ်20ကြာလို့တောင်မှမူလအခြေအနေကိုပြန်ရောက်ပါမလားဆိုတာမေးစရာပဲလို့လည်းဆိုပါတယ်။အထူးသဖြင့်ကလေးတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ကိုဖြစ်ထွန်းစေရမှာဖြစ်ပါတယ်တဲ့။သူတို့တွေဟာအရေးပေါ်အခြေအနေမှာကြီးပြင်းလာရတဲ့မျိုးဆက်သစ်တစ်ခုမဖြစ်သင့်ပါဘူးလို့ရေးပါတယ်။ကျချင်းဒီပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့စူပေါင်းအထုတ်မှုတွေဟာဒီအခြေအနေစိုးကိုထုတ်ဖောက်ပြီးပြည်ထောင်စုရဲ့ဇင်းမြစ်အကြောင်းရင်းတွေကိုဖြေရှင်းနိုင်ရမှာဖြစ်ပါတယ်တဲ့။နိုင်ငံရေးပြည်လည်မှုတဘာဝပတ်ဝန်းကျင်တည်တံ့ခိုင်မြဲမှုစီးပွားရေးရင်းနှီးမြှုပ်နှံမှုလူသားချင်းစာနာမှုနဲ့လူအခွင့်အရေးဆိုင်ရာဥပဒေကိုလေးစားလိုက်နာမှုတွေရှိဖို့လိုအပ်ပါတယ်တဲ့။သူ့အနေနဲ့အပြစ်တင်လိုတာလုံးဝမရှိပါဘူး။ဒါပေမဲ့ပြည်ထနာပြည်ရှင်းဖို့ဥဆောင်လှုပ်ရှားမှုဟာအပြည့်အဝမတွေ့ရပါဘူးနှစ်ဖက်စလုံးစေတနာနဲ့လှုပ်ဆောင်နေကြပါတယ်သို့တော်လည်းပဲအခုအချိန်ထိဒီလူတွေအတွက်ဘာမှမထူးခြားသေးပါဘူးဒီလူတွေအဖို့ဂုဏ်သိက္ခာရှိရဲ့အနာဂတ်ဖန်တီးနိုင်ရေးအတွက်နိုင်ငံရေးအရာအပြည့်ရှားဖို့အမြန်ဆုံးလိုအပ်ပါတယ်လို့ရေးသားထားပါခင်ဗျာ
တရုတ်ရဲ့အကြွေးဆောင်ချက်မြန်မာစိတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ယူအီချီနစ်တာနဲ့တူရိန်လှထွေးတို့ရေးသားထားတဲ့ဆောင်းပါးကို Nikkei Asian Review Online Journal စာဆောင်မှာဖော်ပြထားပါတယ်တရုတ်နိုင်ငံကဥဆောင်ဥရဲ့ပြုလုပ်တဲ့အထူးစီးပွားရေးဆောင်စီမံကိန်းရဲ့အတိုင်းအတာပမာဏကိုလျှော့ချဖို့မြန်မာဘက်ကကြိုးပမ်းမှာဖြစ်တယ်လို့တည်ထောင်ပြုလုပ်တဲ့တွဲဆုံမေးမြန်းမှုတစ်ခုမှာစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးအစ်စ်ဦးစိုးဝင်းကပြောဆိုလိုက်ပါတယ်။တခါတလေလိုအပ်ထားတဲ့ပိုးများတဲ့ရင်းနှီးမြှုပ်နှံမှုဟာမကောင်းဘူးဆိုတာကိုကျွန်တော်တို့ရဲ့အင်းကြီးချင်းနိုင်ငံတွေထံကနေတင်ကားစာရယူတဲ့အကြောင်းဝန်ကြီးကပြောပါတယ်။အဲ့ဒီအမေရိကန်ဒေါ်လာတန်ပေါင်း1000တန်နဲ့အထူးစီးပွားရေးဆောင်စီမံကိန်းဟာမြန်မာနိုင်ငံအနောက်ဘက်ကျန်းအိန္ဒိယသမုဒ္ဒရာကိုမျက်နှာပြုထားတဲ့ကြောက်ဖြူမြို့မှာပြုလုပ်မှာဖြစ်ပါတယ်။ဒီစီမံကိန်းကတရုတ်ရဲ့ကမ္ဘာလုံးဆိုင်ရာပူလမတ်တဲ့စီမံကိန်းရဲ့ရှေ့ပြေးစီမံကိန်းမှာကြောက်ဖြူမြို့ကိုအဓိကမြို့ဖြစ်လာစေမှာပါ။ဒါပေမဲ့စိုးရင်ပူပန်မှုတိုးလာတဲ့အကြောင်းကတော့တရုတ်ရဲ့ငွေကြေးမတည်မှုပေါ်မှီခိုရတာနဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့ရိုက်ခတ်မှုတွေပဲဖြစ်ပါတယ်။ဒီစီမံကိန်းရကြောက်ဖြူစိတ်ကဟာမြန်မာနိုင်ငံအတွင်းအကြီးမားဆုံးစိတ်ကံဖြစ်လာမှာဖြစ်ပြီးကုန်တင်မောအကြီးစားတွေဆက်ကနေမှာဖြစ်တယ်လို့အနီးဒရိုက်မှာလဲဟက်တာ1000ကျော်အကျယ်ဝန်းရှိတဲ့ဆက်မှုဇုံတစ်ခုလဲပါဝင်ပါတယ်။တိရီလင်္ကာနိုင်ငံကစိတ်ကန်းစီမံကိန်းတစ်ခုမှာလဲတိဆောက်ထားတဲ့ကုန်ကြစည်အကျွေးတွေကိုပြန်မဆက်နိုင်တာကြောင့်စီမံကိန်းအပေါ်ကြီးကြပ်အုပ်ချုပ်ပိုင်ခွင့်တစ်ခုလုံးကိုတရုတ်ကုမ္ပဏီလက်ထဲ ထိုးအပ်ခဲ့ရတဲ့ဖြစ်ရပေါ်မြန်မာဘက်ကသတိထားပြီးတော့တင်ငန်းစာယူုံရပါတယ်အစသဖြင့်ကြီးသားထားပါတယ်ခင်ဗျာ
တော်ရရှင်များရှင်ထိုင်းနိုင်ငံကလှိုင်းကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံစုံနဲ့ပူးပေါင်းပြီးအင်တိုက်အားတိုက်ကြိုးပမ်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမဲ့ပြုခဲ့ကြပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလဲကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လဲအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချွတ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချွတ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်စနေနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ရပါမယ်။မနေ့ကနေ့နားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဂိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါ။ကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပိုင်ဖြစ်တဲ့သိကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လုပ်ရမယ့်တာဝန်ကိုကိမှုလို့သဘောထားရင်လုပ်ပေးရမယ့်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တနည်းတော့လိုလိုချင်ချင်နဲ့လုပ်ပေးတာလုပ်ပေးရမှာအပန်းမကြီးတာသိကိုလွှဲတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လုပ်ရမယ့်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ့်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုတ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခုတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်မှာမို့မြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြမလူတန်းဝိုင်းမှာမတန်ဆွမ်းသူတွေအပေါ်တန်းတူသဘောထားဆက်ဆံကြပါသလားမြန်မာအများစုရဲ့သဘောထားနဲ့သူတို့ပေါ်ဆက်ဆံမှုတွေကိုမတန်ဆွမ်းသူတွေဘက်ကဘယ်လိုခံစားရမလဲဆိုတာကိုစဉ်းစားမိကြပါရဲ့လားသူတို့ရဲ့ဘဝအများနဲ့တန်းတူဖြစ်အောင်အာဏာပိုင်တွေဘက်ကရောဘယ်လိုဆောင်ရွက်ပေးတင်တယ်လဲဆိုတာတွေကိုမြန်မာနိုင်ငံမတန်ဆွမ်းသူများအသင်းချုပ်နဲ့မြန်မာနိုင်ငံမျက်မမြင်အသင်းချုပ်တို့ရဲ့ဥက္ကဋ္ဌဦးအောင်ကိုမြင့်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံမှာမတန်ဆွမ်းသူများအပေါ်မှာအများပြည်သူစာမန်လူတွေရဲ့လူဆိုင်ရဲ့သဘောထားကိုအရင်ဆုံးတင်တာစူးစမ်းနေပါတယ်
။မြန်မာလူပေါင်းအဖွဲ့အစည်းကကျွန်တော်တို့မတန်ဆွမ်းတဲ့သူတွေကိုမြင်နေတဲ့အမြင်ကရှင်းရုံးအစဉ်အလာနဲ့မြင်ကြတယ်။တကယ် traditional thinking or traditional model နဲ့မြင်ကြတာပေါ့။အဲ့ဒီကနေတစ်ပြေးတိုးတက်လာပြီးတော့ medical model ဆိုတဲ့ခါဖြစ်လာပါတယ်။အော်သူကဝိသနာတွေပဲခီးကုသမှုခံယူဖို့လိုတယ်ဆိုတော့အဲ့လိုအမြင်မျိုးတွေကိုမြင်ခဲ့တာအရှေ့လာများဖြစ်ခဲ့ပြီးဒီနေ့ဒီချိန်မှာတော့ဒီအားလုံးပါဝင်အကျုံးဝင်တဲ့လူပေါင်းအဖွဲ့အစည်းဒီမိုကရေစီနိုင်ငံတော်တို့ကနေကြတဲ့အခါမှာကျတော့တစ်ဖက်ကတော့ကျွန်တော်တို့စူးစမ်းပြီးတော့မှ advocacy lobby တွေလုပ်နေပြီးမြေတော်ညလည်းမြန်မာလူပေါင်းအဖွဲ့အစည်းက ခေါင်းယိုးကျိုးနေတဲ့အမြင်နေနဲ့အဲ့ဒီအမြင်ကိုမဖြောင့်နိုင်ပြီးပါဘူးတော်တော်များများတော့ဒါတော့အဲ့ဒီအမြင်လေးကြောင့်ဘာဖြစ်လဲဆိုတော့အော်မတန်ဆန်းသူကသနာဘုကောင်နဲ့အလုပ်ပေးဒါပေလုတ်ခိုင်းထားတယ်ဆိုလို့ရှိရင်သူ့ဘေးမဲ့ကျွေးထားမယ်သူ့တန်ဖိုးထားတာကအကောင်းဆုံးပဲဆိုတဲ့အမြင်မျိုးတွေနေနဲ့သနာဘုကောင်ရဲ့လို့အမြင်မျိုးတွေတပြီးတော့တစ်ဖက်မှာလည်းအော်မတန်ဆန်းမှုကြောင့်ဒီအရေတာဝန်ကိုမစွမ်းဆောင်နိုင်ဘူးစွမ်းဆောင်နိုင်ပါမလားဆိုတော့တန်တရားစိတ်ပြီးဝင်ရောက်ပြီးတော့မှအဲ့လိုမျိုးကြီးကဖြစ်တယ်ဒီမှာပါဒါပေမဲ့ဒီနေ့ကျွန်တော်တို့အဗိုကီစီလုပ်နိုင်တယ်ဒီဘက်ကြောင်းလေးလာပါပြီဆိုတော့ဒီသမရဦးသိန်းစိန်လက်ထက်မှာကြတော့တဖြည်းဖြည်းနဲ့တော့ပြင်နေလာပြီမတန်ဆန်းအဖွဲ့တွေရဲ့လုပ်ပိုင်ခွင့်တွေကြိုးဆိုခွင့်တွေကရခင်ဒီတက်မတော်ဆိုရတဲ့ဆိုလို့ရှိရင
်လူပေါင်းအဖွဲ့စီကတော့ဝေဒနာတွေလို့သနာဂရုနဲ့မြင်လာတဲ့အမြင်တွေဘယ်လိုပင်စီလာခဲ့မယ်ဒီကအချင်းတော့သမန္တရဲဒန်းတူနေရာမရဘူးတခြင်းလို့ဆိုမသင်မစွန့်လို့မှပြောခဲ့ရမှာမလားဆိုတော့ဘေးဖယ်ခံရတဲ့အနေထားရှိတာပေါ့အခုအဲ့လိုလူဖွဲ့စည်းကရောအဲ့ဒီဟာကိုဘေးမဖယ်ကြတော့ဘယ်နဲ့ငါတို့လိုပဲပါသူတို့လည်းအကုန်လုံးထန်တာပဲမသင်ပေမဲ့စွန့်တယ်ဆိုတဲ့စကားနဲ့အညီပေါ့လေတကယ်ပဲအစီအမပြုလာကြပြီလို့ခံစားရပါသလား
မခံစားရသေးပါဘူးခင်ဗျမခံစားရသေးပါဘူးဒီလိုပြုအစီအမပြုမှုရဖို့တကူကျွန်တော်တို့အများကြီးစူးစမ်းရအောင်မှာပါခင်ဗျဘာလို့နားလည်မှုတွေကအခုနဲ့တခုဆက်ဆွေးနေတဲ့အကြံကျွန်တော်တို့ဓာတ်ရီရလာဖို့တဲ့တော့ကျူးစားရအောင်ပါပါမခံစားဒါပေမဲ့ရခင်ကတည်းကဆာလို့ရှိရင်တော့ပြီးမှပြီလာတဲ့လူမှုတိုင်းဝန်တချို့တွေတော့ရှိလာတာတော့ဝမ်းမြောက်စွာနဲ့တွေ့ရတာတော့ရှိပါတယ်ဒါပေမဲ့တကယ်တည်းတနိုင်ငံလုံးတိုင်းနဲ့တနိုင်ငံလုံးတိုင်းနဲ့မဆိုထားပါနဲ့ကျွန်တော်တို့50ရာခိုင်နှုန်းအတိမတ်ပြည်လာလို့မင်းတော့အတိမတ်ပြည်သေးပါဦးခင်ဗျဟု
တ်ကဲ့တချို့ဆိုရင်လူအတိုင်းဝန်ဆိုတဲ့အထက်မှာရင်းနှီးတဲ့အတိုင်းဝန်မှာကိုနှိုက်ကအဲ့ဒီမတန်ဆွမ်းတာတခုအားနဲ့ရက်ကိုချိုးနှိမ်ပြီးတော့ခေါ်ဝေါ်သုံးဆွဲတာလည်းပဲကျွန်တော်သိကြုံခဲ့ရခင်ဗျဆိုဒီကိစ္စတွေကအခုပျောက်ပြီလားအဲ့ဒီဟာတွေက
မပျောက်သေးပါဘူးခင်ဗျလူတွေကတော်တော်များများတော့ဒီချိုးရင်းအားနဲ့မှုနဲ့မတန်ဆွမ်းမှုကိုကွဲပြားပြီးမမြင်သေးပါဘူးကြာဒါရင်းကိုပြောမယ်ဆိုအင်ပဲမန့်နဲ့တိုက်ပွတ်ဒစ်ဆေဘီလတီပါအင်ပဲမန့်ကချိုးရင်းအားနဲ့မှုကတိုက်ပွတ်ဒစ်ဆေဘီလတီကတော့ဗမာလိုမတန်ဆွမ်းမှုပါတကယ်တကယ်လည်းကျတော့ကျွန်တော်တို့ပြဿနာကဗမာမှာမတန်ဆွမ်းဆိုတာကိုမတန်မဆွမ်းဆိုတာကဒါရရတူနေတဲ့ပြဿနာဖြစ်တယ်ကျွန်တော်တို့ပြီးတဲ့ကောင်းတဲ့ဗမာစကားရှာမရဘူးပြဿနာလေဆိုတဲ့အခါကျတော့ဆိုအဲ့ပေါ်မှာမူတည်ပြီးတော့မှငတန်းဆမ်းမှုနဲ့မစွမ်းဆောင်နိုင်မှုခွဲပြီးချွေးအားနဲ့မှုခွဲမသိတဲ့ကိစ္စအားလည်းပြဿနာတစ်ခုပါဒါကြောင့်ကျွန်တော်တို့ဓာတ်ရီကလည်းမပြောက်သေးဘူးလို့ပဲပြောရမှာဖြစ်ပါခင်ဗ
ျတချင်ကဆိုရင်ဥပမာဖြင့်ဖြေပျော်ရေးလုပ်ငန်းတွေရုပ်ရှင်လိုကိစ္စတွေမှာတော့မှအဲ့လိုလူတွေကိုဟာသဖြစ်အောင်တမင်တကာထည့်ပြီးသုံးတာတွေ့ခဲ့ရတယ်ခင်ဗျတော်တော်ရင်းနှင်းစရာကောင်းတဲ့ကိစ္စမျိုးအဲ့ဒီကိစ္စတွေကတော့အခုပပျောက်သွားပလားလို့
ချိန်ကမဟုတ်ဘူးအခုထိလည်းရှိနေတော့မယ်ရှိတော့ကျွန်တော်တို့အင်းတို့ငယ်ဆမရရလမဲနဲ့ဆမကြီးဘတ်လာလိုက်ပြမမမီတော့ရုပ်ရှင်အစည်းအုံနဲ့တွေ့ဆုံပြီးတော့ဒီကိစ္စကိုရှင်းခဲ့ရသေးတယ်။တခါသဖြင့်အစည်းအုံနဲ့တွေ့ဆုံပြီးဒီကိစ္စကိုလည်းကျွန်တော်ရှင်းပြီးကျွန်တော်တို့ဘက်ကပြောပြခဲ့ပါပြီ။ဒါဟိုဒီလိုမျိုးဟာမတန်ဆန်းမှုကြီးကြီးဟာစရာနဲ့အဟာသသဘောလုပ်ချင်းတည်တာမတန်ဆန်းသူရဲ့ personal disability ရဲ့ဟိုမွေးရပါအခွင့်အရေးပေါ့နော် fundamental rights ကိုချိုးဖောက်ရရောက်တယ်ဆိုတာဒီကျွန်တော်ပြောခဲ့ပါလေ။အဲ့တော့ဒါကြောင့်လည်းဒီပြည်နေတော့ဟိုပြောင်းအောင်ကြိုးစားနေရတယ်တော့သဘင်စည်းရုံးကတော့ဘာလို့လဲဆိုတော့ချိန်ချက်ပြန်ထုတ်ပြီးတော့မသူ့အစီအစဉ်နဲ့သူဒီဟာပါပြေုံဆောင်နေဟာပါဒူရှင်တို့တွေကိုပြန်ပြီးပြောတာမျိုးရှိတယ်။ဆိုရုပ်ရှင်စည်းရုံးကတော့ဒါနဲ့ပတ်သက်ပြီးနောက်ပိုင်း action တွေကတော့မတွေ့ရသေးပါဘူးခင်ဗျ။ဒါကြောင့်ကျွန်တော်တို့ဘာကြောင့်အရင်ဆုံးနေလဲဆိုဒီ celebrity တွေဖြစ်တဲ့ပြေုံဆောင်တွေကလူများများစွာကသူ့ရဲ့ပြေုံဆောင်မှုတွေကြီးတယ်သူတို့ရဲ့စကားကိုနားထောင်တယ်ကျွန်တော်တို့ပြောတာတွေဆိုရင်သူတို့စကားကိုနားထောင်ကြတာ။ဒါကြောင့်သူတို့ဒီမှန်ကန်တဲ့အတွေ့အကြုံယူဆရှိနေကြမယ်ဆိုရင်သူတို့အဖြစ်ကျွန်တော်တို့ကပို့ပြီးတော့မှပြည်သူလူထုအသိပညာပေးလို့ရတယ်ပြောဆိုရတာပေါ့ဒါကြောင့်ကျွန်တော်တို့ဒါကိုလည်းအဓိကထားပြီးဆောင်ရွက်နေပါတယ်ပြောမယ်ဆိုရင်ဒီတိုင်းပိုင်းနဲ့မှာဒါမျိုးတွေကအများကြီးရှိနေပါပြီလို့ပြောချင်တာပ
ါအခုကိုအောင်ကိုမြင့်ကိုဒီသင်တန်းကိုရွေးချယ်ပြီးတော့ခေါ်လာရတယ်အမေရိကန်တန်ယုံကသာခေါ်လာတာမြန်မာနိုင်ငံအာဏာပိုင်တွေကတော့ဒီလိုပုံကိုတယောက်ကိုဒီလိုသင်တန်းမျိုးပို့ရမယ်ဆိုတာထက်သွင်းစဉ်းစားကြပါရဲ့လား
ကျွန်တော်ဒီသင်္ဘောကိုလျှောက်ခဲ့ရမှာလို့ဒီအမေရိကန်တန်ယုံအရံကိုမျိုးတော့ nominate လုပ်ပြီးတော့ခရပါနိုင်ငံတော်ဆိုရတာတော့ဒါမျိုးကိုမစဉ်းစားပါဘူးစဉ်းစားဖို့လေသူတို့မှဟိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့အချိန်နဲ့မပေးဘူးလို့မြင်ပါတယ်သူတို့နိုင်ငံတကာတွေကနေပြီးတော့မှဒီအစိုးရကြီးနဲ့ချိတ်ဆက်ပြီးတော့မတန်ဆန်းသူတွေဖိတ်ကြားခြင်းနဲ့ဆိုရင်တော့ဝန်ကြီးဌာနကိုသူတို့ဝန်ထမ်းဝန်ကြီးဌာနပေါ့နော်Ministry of Social Welfare ကိုရောက်သွားတာပဲအဲ့ကြောင့်တော့သူတို့ကပြန်ပြီးဖိတ်ကြားမှုရှိတယ်
နောက်တစ်ခုကဒီမြန်မာနိုင်ငံထဲမှာသွားရေးလာရေးကိစ္စအစအစအရာရာမတန်းဆွမ်းသူတွေအတွက်အဆင်ပြေချောမွေ့အောင်လုပ်ထားတာဘာရှိပါသေးဥပမာဖြင့်ဒီနိုင်ငံတွေတချို့တွတ်တက်တဲ့နိုင်ငံတွေဆိုအဆင်ပြေအောင်ကားပေါ်စီးတာအစအဆင်ပြေအောင်လုပ်ပေးတဲ့လမ်းဘေး platform ကအစ wheelchair friendly ဖြစ်အောင်လုပ်ထားတာအများကြီးရှိပါတယ်ဗမာပြည်မှာရောအဲ့လောက်ထိနေရာအနှံ့မလုပ်နိုင်တောင်မှမတန်းဆွမ်းသူတွေအတွက်ပါထက်သွင်းစဉ်းစားချက်မျိုးရှိကြပါလားခင်ဗျာ
ရင်းနှီးကတော့ကျေးဇူးစင်စားတာမျိုးလည်းမရှိခဲ့ဘူးသူတို့စဉ်းစားရတာကောင်းမှလည်းမသိခဲ့ပါဘူးဒါကကျွန်တော်တို့ဒီဘက် ဒီ2017ရဲ့အစီအပိုင်းကိုပြောတာပါအခုနောက်ပိုင်းတော့အပြည့်အစုံနဲ့ကျွန်တော်တို့ရဲ့ advocacy လုပ်မှုနဲ့တွေ့ဆုံဆွေးနွေးမှုရတဲ့ဆင်းစဉ်းစားရမယ်ဆိုတာသိလာပြီသိနေမှာသူတို့ကဘာပြဿနာဖြစ်လဲဆိုတော့ဒီရမငွေခွဲဝေချတာမှုအခြေအနေပေါ်မူတည်ဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ်မူတည်ပြီးတော့မှခြေတန်းတင်ပြီးဥသာပေးအစီအစဉ်မှာအခုတည်းတော့မရောက်သေးတာဘူးတော့ဝန်ထဲဆိုတာတွေ့ရတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ရောက်နေပြီဘာသောနိုင်ငံတူရဲ့4.6%ခန့်တော့တနည်းအားဖြင့်23ဒိန်တော့မတန်ဆုံးနိုင်ငံသားတွေကနည်းတဲ့အားတော့မဟုတ်ဘူးဒါကြောင့်အခုတော့စဉ်းစားလာကြပြီထည့်သွင်းစဉ်းစားလာကြပြီတချို့အပိုင်းတွေလောက်လာကြတာတွေ့ကြပြီပေါ့ဒါပေမဲ့တကယ်တကယ်ကြီးမားတဲ့အကြောင်းတွေနဲ့အရှိန်ဟုန်ပြီးတော့လုပ်နေတာမျိုးတော့မတွေ့ရသေးပါဘူးခင်ဗျ။ဟ
ောမတန်ဆွမ်းသူက23ဒိန်အောင်ရှိရဲ့ဟလား
မတန်ဆွမ်းသူလူဦးရေက23ဒိန်ရှိပါရဲ့ခင်ဗျ။ဒါ2014ခုနှစ်တကောင်စီရဲ့ရလာကူပြောတာပါအကောင့်စလေးလောက်ဆင်းမှာမိကုန်42ခုစမှာ39မြောက်ကမတန်ဆန်းကိုထည့်မိထားပါတယ်ညာဒါနဲ့ကျွန်တော်တို့ပါဝင်အချမ်းမတန်ဆန်းသူတွေကတိုက်တွန်းပြီးတော့မှအဲလောက်ခဲ့လို့ဒီလူလူမှုကြီးကြီးနဲ့ဒီလူအင်အားဝင်ကြီးဌာနကဒါခောက်ခံနေတာပါဒါကတကယ်တော့ပြည်ပြည်လို့ပြီးတော့ဒီတိကျတဲ့ဟာမဟုတ်ပါဘူးတကဘာရဲ့အစီအခံသားမှာဆိုရင်တကဘာလုံးက1500000လောက်ရှိပါတယ်ကြောက်မြန်မာနိုင်ငံပေါ်ရှိမှာပေါ့ဘာဖြစ်လို့ဆိုတော့ဒီလိုဒီပဋိပက္ခတွေများနေလို့ဒ
ီမှာ
အဲပေါ်ရှိတယ်ဆိုတော့ကျွန်တော်ရဲ့မှတ်တမ်းနေရတကဘာလုံးမှာကောက်တဲ့စစ်တမ်းရဒီမတန်ဆန်းမှုဖြစ်တဲ့ဆိုတာကဒီပဋိပက္ခပြည်လူတယောက်ပင်3ယောက်ကမတန်ဆန်းဖြစ်သွားတယ်နော်။အားကြောင့်လို့ဆိုတော့ပြင်နိုင်လို့တဲ့အရာမဟုတ်ဘူး။ဒီတော့အပြင်းထန်နိုင်ရရင်ကြီးတဲ့အင်အားတွေချုံရင်းသွားတာကြီးတယ်။မတန်ဆန်းဖြစ်သွားတာပေါ့နော်ပြောချင်တာ
တော့။ဟုတ်ကဲ့ဟုတ်ကဲ့23သိန်းဆိုတာနည်းတဲ့လူအားအင်အားမဟုတ်ဘူးဆိုတော့အလောက်ကန်လျှောက်ထားတဲ့နေရာမှာရောတန်းတူအခွင့်အရေးပေးတာခံရပါသလား။ခွဲခြားဆက်ဆံမှုဥတည်ခံနေရတော့မယ်လား
။ခွဲခြားဆက်ဆံမှုတွေခံနေရတော့မှာပဲ။ဒါပေမဲ့2017အရှိရာတွေမှန်းရှင်တော့အတိမတ်ပြုလာတဲ့လူရင်းသားအဖွဲ့အစည်းတွေရှိလာကြပြီအစိုးရမဟုတ်ကဲ့လူမှုအဖွဲ့အစည်းတွေသူတို့ရဲ့ CSR program တွေမှာထည့်သွင်းပြီးစဉ်းစားလာကြတယ်ဘလို့လုပ်ပြီးရင်အဆင်ပြေမလဲဆိုတော့ကျွန်တော်တို့နဲ့ဂျူတီမီနှိမ့်နိုင်တာတွေလည်းလုပ်လာကြတယ်အဲနောက်တစ်ခုကကျွန်တော်တို့အဲ့လိုနှိမ့်နိုင်တဲ့အခါမှာမတန်ဆန်းသူလုံအလုံးလုံးကြမဲ့သူတွေရဲ့အလုံးငန်းဝင်ကြုံတွေပြင်ဆင်ပေးတာတွေလည်းရှိလာကြပြီဒါပေမဲ့ဝန်ထဲကြောက်တော့တော့အစိုးရဝန်ကြီးဌာနဒီမှာအစိုးရရဲ့ဝန်ထမ်းအနေနဲ့တော့ဒါမျိုးရွေးချယ်ခံထားတာကြီးကတော့တော်တော်နဲ့သူတင်ကျွန်တော်ပြဒီနိုင်ဦးဤတဲ့လောက်ကဝန်ထမ်းနေဆိုရင်မတန်ဆန်းသူတွေကိုကျောင်းညွှန်ပြနေပေါ့နော်ခဏတော့ခန္ဓာကိုယ်ချုံရင်အနေမှုကြောင့်ဒီနိုင်ဦးဝန်ထမ်းတောင်းဆရာဆရာမတွေကြည့်လက်မခံတာအတက်တင်ကိုလိုက်ဒီမှာလက်မခံခဲ့တာကြီးအခုလွန်ခဲ့တဲ့တနည်းနည်းလောက်ဒီကိုစစ်စစ်ပြန်ရှိခဲ့သေးတယ်ဒါပေမဲ့အခုနောက်ပိုင်းတော့အခုအဲဒီနိုင်ဦးဝန်ကြီးဌာနကလည်းတော်တော်လေးတော့ဖြေလျှော့လာပါပြီဖြေလျှော့ဖို့လည်းသူလူဖြေလျှော့ရမယ်ဆိုတာလေသူလက်ခံရပြီပေါ့
ဆိုတော့ကျွန်တော်ဒီနေရာမှာတစ်ခုထပ်ပြီးမေးခြင်းသေးတာကတော့မတန်ဆွမ်းသူချင်းချင်းမှလည်းပဲဥမာအပြင်ရဲဘော်ဟောင်းဆိုကြပါစို့ဗျာစစ်မှုထမ်းပြီးတော့ဖြစ်လာတဲ့တွေကြတော့ယာတုရနေတဲ့လူတွေရှိသေးတယ်ဗျာတော်တော်များများအဲ့ဒီကိစ္စကြတော့ဘယ်လိုမြင်ပါလဲအဲ့ဟာရောနှတ်တက်ရ
ချင်းအဲ့ဒါကြတော့အဲ့ဒါကကျွန်တော်အမြင်ပြောမယ်ဆိုရင်ဒိတ်ကြီးရမယ်ဒါကတော့ကျွန်တော်တို့ဒီမွေးရပါမတန်ဆွမ်းတဲ့မတော်ဆမှုတည်းဒီပြိပကကြမှုပဲနဲ့တမလို့မဟုတ်ပဲနဲ့ဖြစ်တဲ့မတန်ဆွမ်းဒီရဲ့အခြေအနေကကျွန်တော်တို့အခုရေးပို့ဆူဆုံးတော့ပေါ့နော်ဒီတမလို့မှာတိုင်းနိုင်ငံတော်ကထားဆောင်နေတဲ့ရှိသွားတယ်မတန်ဆွမ်းသူတွေကသူတို့အခွင့်အရေးရတာပေါ့ပြောချင်တာကဒါကတော့အခွင့်အရေးဘာကြောင့်သူတို့ရတယ်သူတို့အခွင့်အရေးပြိမဲ့သူကရှိနေတာကိုပြောချင်တာကတော့ကျွန်တော်တို့ဘက်ကကြတော့အဲ့လိုမရှိဘူးလေဆိုတော့ကြသူတို့ကလည်းတချို့ကြတော့လည်းအဲ့လိုလူမျိုးကရှိတစ်ဖက်ကြသွားတယ်သူတို့ကသူတို့မတန်ဆွမ်းလို့မခံယူဘူးပြည်သူချီထူးကောင်းကောင်းလေးတက်ထားတယ်သူတို့မတန်ဆွမ်းလို့ဆိုမခံယူဘူးသူအဲ့ဒါကနာဟိုတချို့တမလို့သားတွေကြတကယ်ပဲဟိုယာရုနေတဲ့လူတွေကြတော့တမလို့မတန်ဆွမ်းဆောင်နေတဲ့ချီလည်းပဲဆုံရှုံပါသူတို့ကြတော့အဲ့ဒီတော့ဒီလိုပေါ်သူတို့ကြတော့သူတို့အလုပ်ကျန်းနေလို့ပြောသူတို့ဘဝကြတာလေတကယ်ပဲဝမ်းနေကြကောင်းပြန်ကိုဒါကြောင့်အဲ့လိုခွင့်ရရနေလေဆိုတာကဟာလူတန်းစားအလွာအမင်းငယ်တော့လူတန်းစားအလွာသာဖြစ်ပါတယ်လို့ကျွန်တော်ပြောချင်တယ်ကျွန်တော်လူတွေနဲ့တော့ဘာမှဟိုမီဒီယာစိတ်မရှိဘူးကျိုးဝမ်းတာပါတယ်ဒါပေမဲ့သူတို့ကိုယ်သူတို့လည်းမတန်ဆောင်းသူခံယူဖို့လိုတယ်တချို့ကြတော့ခုနပြောတဲ့နေပါတဲ့လူတန်းစားအလွာကြတော့သူကဟာသူကမတန်ဆောင်းတော့မခေါ်တာမကြိုက်ဘူးတော့မတန်ဆောင်းလို့ခေါ်မှာဟုတ်တာဒါမှအင်းတို့ရကတမတော်ကပြန်ပြီးတော့ထောက်ပံ့မှုပြီးမယ်ဆိုတော့အဲ့လိုခံယူချက်တွေသူတို့မှရှိတယ်။သူတို့ကလည်းကျွန်တော်တို့ချိုးစားပြီးတော့မှစိတ်သက်တည်ခံယူချက်တွေကြောင်းအောင်ပြင်ပြရအောင်မှဖြစ်ပါတယ
်။ဒါကတော့ဥကျောစံတာစီစဉ်ထုတ်လွှင့်တဲ့မြမကြီး30ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုနောက်ထပ်အပတ်စဉ်ကဏ္ဍဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှပညာတော်သင်စီမံကိန်းအကူအညီပေးရေးဆိုင်ရာဒေသခံဝန်ထမ်းအဖြစ်တော်ဝင်ထမ်းခဲ့ဦးတဲ့ဒေါ်ကြည်ကြည်ဆိုးဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရခင်ဗျာ
။ကျမတင်ဟုတ်မဟုတ်တော့ပြောတတ်ဘူးနော်။လက်ပေးလက်ယူဆိုတဲ့စကားကကျမတို့ကလေးဘဝကလေးကကြားဘူးတဲ့
ပီကန်းချင်းဒီအောင်မြင်ရဆိုတဲ့စကားကဆင်းသက်လာသလားလို့နောင်ခါမှာကာလာတွေရွေလျော့လာပြီးလက်ဖက်ရည်ဘိုးလို့ပြောင်းပြောကြပြန်ရောအဲ့ဒီကနေမှလုပ်ငန်းအောင်မြင်ခြင်းသူတွေက4000ဘစ်ကွတ်မုံပုံးနေတဲ့ငွေထက်ကတော့အဲ့ဒီလိုအချိန်မျိုးကြတော့ကျမအကူအညီပေးနိုင်တဲ့သူဘိုးကမှရောက်နေရောပြန်ကြည့်လိုက်တော့တဘွားလုံးကိုလှုပ်ချင်ရလှုပ်နေခဲ့တယ်လို့ထင်ခဲ့ပေမဲ့ကားလျော်စွာကျမလှုပ်ခဲ့ရသမျှတစ်ဖက်သားလူရင်ကိုတတ်နိုင်သမျှဖြည့်ဆည်းနိုင်သမျှကူညီပေးရတာမျိုးအမြဲလို့တစိတ်တစ်ပိုင်းပါနေလေးရှိပါတယ်အဲကျမလှုပ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရခြားမှာဘွဲ့လွန်ပညာတော်သင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ်ကျမကသူတို့ကိုကူညီရင်သူတို့ scholarship ရသွားတဲ့အခါသူတို့ကကျေးဇူးတတင်ရှိကြအရောဒီတော့ဝန်တာအားရဖြစ်ကုန်ပြီးကျွန်တော်တို့ကျမတို့ပြန်လာရင်ဘာယူလာပေးရမလဲအမနာနဲ့မှားနော်လို့ပြောတတ်ကြတယ်တကယ်တော့သူတို့ကတူးချင်းဆိုတာထက်အုပ်စုလေးတွေနဲ့သွားကြရတာများတာဘူးဒီတော့ကျမကသူတို့ကိုနောက်တလူပြောင်းတလူပြောလို့ရှိတယ်ယောက်ျားလေးဆိုမာစီဒီအလယ်မောင်းကားတစ်စင်းတော့လှုပ်လိုက်နော်အေးမိန်းကလေးဆိုရင်တော့စိမ့်ညီပဲအုံမခွက်နဲ့သုံးလုံးအုံမခွက်နော်အဲအဲ့ဒီလိုပြောရင်ရရင်မောရင်ကျမပြောလို့ရှိတယ်အဲ့ဒီလိုရင်းနှီးသွားတဲ့ခါကျတော့သူတို့တွေတဝါဝါတဟာဟာဖြစ်ကုန်ပြီးကျေနပ်သွားတော့မှကျမပြောချင်တဲ့စကားကိုအတီးပြန်ပြောပြစ်တယ်ဂိုင်းငါမောင်နေငါညီမတွေ pay it forward ဆိုတာကိုကြားဘူးလားယင်ဒါကိုစီလျောအောင်ဘာသာပြန်မယ်ဆိုရင်စေတနာကိုလက်ဆင့်ကမ်းပေးတာလို့ဆိုလိုတာလေအဲ့ဒီလိုပြောလိုက်တော့သူတို့နားတွေစိုက်လာကြတယ်အေးအခုမင်းတို့တွေမင်းတို့လိုအပ်ချက်တွေကိုနိုင်သမျှဖြည့်ဆည်းပေးတာဟာမင်းတို့စီကတခုခုပြန်လဲရယူဖို့ဘာစိတ်ကူးမှမရှိဘူးဆိုတာမင်းတို့သိပြီးသားနော်ဆိုတော့သူတို့အားလုံးကောင်းညှိကြတယ်ဒါနဲ့ကျွန်မဆက်ပြောတာတကယ်တော့မင်းတို့တွေဟာဒီနေ့မှာနိုင်ငံရဲ့တာဝန်ကိုကြီးလေးစွာထမ်းဆောင်ရမယ့်သူတွေဖြစ်လာကြမှာသိကြတယ်အဲ့ဒီအခါကျရင်မင်းတို့စီကိုကူညီလိုလို့အခုလိုပဲမင်းတို့လိုပဲမမကိုကူညီတောင်းတယ်လို့မျိုးရိုးရိုးသားသားအကူအညီတောင်းခံလာသူရှိခဲ့ရင်စိတ်ထဲမှာပေါ်လာတဲ့အကြော့ခံခြင်းနဲ့စိတ်ကလေးအန်းအန်းငါမှလည်းရှိတယ်နော်အဲ့ဒါကိုဘေးဖယ်ပြီးမမမင်းတို့ကိုကူညီခဲ့တယ်လို့ကူညီလိုက်ကြပါလို့မေတ္တာရက်ခံပါတယ်ဒါဟာမမကိုကျေးဇူးဆက်တာပဲလို့ယူဆထားပြီးအမြဲလိုလဲတာရုခေါ်နေမှာပါအဲ့ဒါကို paid forward လို့ပြောရင်စေတနာကိုလက်ဆင့်ကမ်းပေးလိုက်တာပဲပေါ့ပြီးခဲ့တဲ့ဆစ်ဆိုရလက်ထက်ကစလို့ချင်းနှောင်းတွေနဲ့တန်းစီလို့တမျိုးတစ်ဖက်ကလည်းပြောင်ပြောင်တင်းတင်းဘလောက်ပေးပါလို့တောင်းဆိုတာကတမျိုးဖြစ်လာပေမဲ့ကျမနဲ့စောစောကပညာတော်သင်သွားတဲ့သူတွေကြားထဲကယဉ်နှိခင်မင်မှုဟာမောင်ရင်နှမတပွဲယဉ်နှိမှုလုံးဝလျော့ပါမသွားခဲ့ပါဘူးဒါဟာစေတနာပိုင်းမှာအသွားရှိရင်အပြန်ရှိတယ်ဆိုတဲ့သက်တည်ပါပဲဒါကြောင့် corruption အားကြီးလွန်းတဲ့ကျမတို့ရဲ့တိုင်းပြည်မှာ pay it forward ဆိုတာကိုကျင့်သုံးသူများလာတဲ့လို့မြင်ပါတယ်ကျင့်သုံးကြည့်ကြပါလို့လေလေးစားစွာတောင်းဆိုပါရရှင
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့သူယုံကြည်ရာအစီအစဉ်မှာဒေါ်ကြည်ကြည်စိုးရဲ့ယုံကြည်ရာကိုနားဆင်ကြကြတာပဲဖြစ်ပါတယ
်အမေရိကန်စိုးရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဇူလိုင်လ4ရက်ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်1986ခုနှစ်မှာ Great Britain လက်အောက်ကနေခွဲထွက်တဲ့လွတ်လပ်ရေးကြေညာစရမ်းကို Colony 73ပြည်နယ်ကကိုယ်စားလှယ်တွေလက်မှတ်ရေးထိုးထုတ်ပြန်တာကိုအထိမ့်မှတ်ပြုတဲ့နေ့ပါလွတ်လပ်ရေးကြေညာရာမှာရှုပ်ထွေးတဲ့အကြောင်းရင်းခံအများပြားရှိပြီးအဲ့ဒါတွေကိုနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့မတရားသိမ်းပိုက်မှုကာလရှည်ကြီးတစ်ခုအဖြစ်လွတ်လပ်ရေးကြေညာစာရန်ကိုအဓိကရေးသားသူသောမတ်ဂျက်ဖစန်ကဖော်ပြပါတယ်။ဒါပေမဲ့ချုပ်လိုက်ရင်တော့အရေးပါတဲ့အချက်တချို့ပဲရှိပါတယ်။အဲ့ဒီထဲကအများစုဟာဗြိတိသျှအစိုးရကနှစ်ပေါင်းများစွာနှိမ့်ဆက်ညှဉ်းပန်းလာတာလို့ကိုလိုနီပြုခံရသူတွေကယူဆတဲ့အချက်တွေပါပဲ။ဥပမာအားဖြင့်အဲလီဂနီတောင်တွေရဲ့အနောက်ဘက်ခြမ်းကိုသွားလာတာဒါမှမဟုတ်အဲ့ဒီမှာအခြေချတာကိုဗြိတိသျှအစိုးရကပိတ်ပင်ကန့်သတ်ထားတဲ့ပေါ်ကိုလိုနီပြုခံရသူတွေကလုံးဝမကျေနပ်ကြပါဘူး။နှစ်ပေါင်းများစွာတိုက်ပွဲတွေကြောင့်ကုန်ခန်းသွားတဲ့ဗြိတိသျှဗန်နာငွေတွေကိုပြန်ဖြည့်ဖို့ရည်ရွယ်ချက်နဲ့အခွန်တွေကောက်ခံတာကိုလည်းမကျေနပ်ကြပါဘူး။အထူးသဖြင့်တော့ဝေးလံတဲ့လန်ဒန်မြို့အစိုးရကနေပြတ်ထန်းတဲ့ ရာပေါင်းများစွာသောဥပဒေတွေနဲ့ပတ်သက်ပြီးသူတို့မှဘာမှပြောပိုင်ခွင့်မရှိတဲ့ပေါ်ဒေါသထွက်ကြပါတယ်။တော်လိုင်းစစ်ပွဲမတိုင်ခင်အချိန်ချင်းပြောထားတဲ့ကိုစားပြုခွင့်မရဘဲအခွန်ကောက်တာဟာအာဏာရှင်ပဲဆိုတဲ့စကားဟာကိုလိုနီတွေရဲ့မကျေနပ်ချက်ကိုကောင်းကောင်းအနှစ်ချုပ်ဖော်ပြတာပဲဖြစ်ပါတယ်။လွတ်လပ်ရေးကြေညာစာရမ်းထဲမှာသောမတ်ဂျက်ဖာဆန်ကလူထုကအနည်းနဲ့အာဏာနဲ့လွတ်လပ်တဲ့အမေရိကန်ပြည်ထောင်စုဟာကိုယ့်ဘာသာအုပ်ချုပ်တဲ့ဥရောပနိုင်ငံတွေနဲ့တန်းတူနိုင်ငံတစ်ခုဖြစ်လာပြီးပြည်ပနိုင်ငံတွေနဲ့မဟာမိတ်ဖွဲ့စည်းတာလွတ်လပ်စွာကူတန်းရောင်းဝယ်တာတွေကိုလှုပ်သွားမယ်လို့ရေးထားပါတယ်။ဒါ့အပြင်လူတိုင်းကိုတန်းတူညီမျှဖန်တီးထားပြီးအဲ့ဒီအတွက်ကြောင့်အသက်ရှင်နေထိုင်ခွင့်လွတ်လပ်ခွင့်နဲ့ပျော်ရွှင်မှုရယူပိုင်ခွင့်တွေအပါအဝင်လူယူလို့မရတဲ့အခွင့်အရေးတွေကိုခံစားခွင့်ရှိတယ်လို့ဂျက်ဖာဆန်ကရေးထားပါတယ်။ဒီအခွင့်အရေးတွေကိုအာမခံချက်ပေးဖို့ကအစိုးရရဲ့အလုပ်ဖြစ်တာကြောင့်အစိုးရဟာအုပ်ချုပ်ခံတွေကအနှင်းထားတဲ့အာဏာကိုကျင့်သုံးဖို့အရေးကြီးတယ်လို့သောမတ်ဂျက်ဖာဆန်ကရေးထားပါတယ်။ဒီစာပိုက်ဟာကိုစားပြုခွင့်မရဘဲအခွန်ကောက်တဲ့အပေါ်ကိုလိုနီတွေရဲ့အမျက်ဒေါသကိုဖော်ပြတာဖြစ်တယ်လို့ဗြိတိသျှအစိုးရကိုတိုက်ရိုက်စိန်ခေါ်လိုက်တာလည်းဖြစ်ပါတယ်။လွတ်လပ်ရေးကြေညာစာရမ်းကိုလက်မှတ်ရေးထိုးတာနဲ့ကြေညာစာရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုဒီကနေ့မှအထိအမှတ်ပြုဆင်နွှဲကြတာပါ။ဒီကနေ့ဟာ9နှစ်ကြာတော်လိုင်းရေးစစ်ပွဲရဲ့အစလည်းဖြစ်ပါတယ်။ဒီစစ်ပွဲအစုံမှာအမေရိကန်ပြည်ထောင်စုမွေးဖွားလာပြီးလွတ်လပ်မှုခေတ်သစ်ကိုလည်းစတင်လိုက်တာဖြစ်ပါတယ်။လူတွေရဲ့ဒန်းလူညီမျှခွင့်နဲ့လူပိုးကိုယ်တိုင်ရဲ့ပျော်ရွှင်မှုတို့သာလျှင်အစိုးရရဲ့တရားဝင်ညီမှန်းချက်တွေဖြစ်တယ်ဆိုတာကိုအခုအခါအတိအမှတ်ပြုလိုက်ပြီးဖြစ်တယ်လို့သောမတ်ဂျက်ဖာဆန်ကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါပြီရှင်။
တော်ရရှိတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ဘူးဆိုတာကိုထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ရဲ့ကြာသပတေးနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာအမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်တို့ဟာရုရှားနှစ်ဖက်တရှုဟောင်းနဲ့တမိဖြစ်သူတို့အတိုက်ခိုက်ရမှာအသုံးပြုခဲ့တဲ့အာယွန်ဂျော့ထိခိုက်ရှိတဲ့အဆိတ်နဲ့အလားတူအဆိတ်ခတ်ခံရပြီးအချိန်နဲ့တိတ်ဆိုးတဲ့အဆိတ်ကိုရောက်နေတယ်လို့ဗြိတိန်အကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရဲ့ထိပ်တန်းအရာရှိကြီးတူကပြောကြားလိုက်ပါတယ်။တရှုဟောင်းတားဖားလို့အဆိတ်ခတ်ခံတဲ့ဆယ်စပရီနဲ့73ကီလိုမီတာအကွာမှာရှိတဲ့ MSPRI မှာDon Strokers နဲ့ Charlie Rowe တို့နှစ်ဦးသတိမိနေတာကိုစနေနေ့ကတွေ့ခဲ့ရတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလာမယ့်ရက်ပိုင်းအတွင်းမိုးတီးထန်လာနိုင်တဲ့အတွက်ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ကူးတဲ့ပိတ်မိနေတဲ့ထိုင်းကျောင်းသားဘော်အတွင်းနဲ့နီးပြကိုအနေကင်းစွာနဲ့ကယ်ထုတ်နိုင်မှုအတွက်ထိုင်းအာဏာပိုင်တွေကနီးလန်းရှာနေပါတယ်။လောလောဆယ်မှာတော့ထိုင်းရဲတပ်အထူးတပ်ဖွဲ့ဝင်တို့ကကျောင်းသားတွေနဲ့အတူဂူထဲမှာတောရောက်နေထိုင်းရင်ကျောင်းသားတွေကိုပြုစုစောင့်ရှောက်နေတယ်လို့ရေငုပ်တက်အောင်မှလိတ်ကျန်ပေးနေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအချမ်းဖက်နှင်းပတ်နှိမ့်ဆက်မှုတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအခုချိန်ထိဆက်ပြီးထွက်ပြေးနေဆဲဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဆိုင်အယ်ဟူစင်ကလူ့ခွင့်ရေးကောင်စီမှဗိုလ်တဖူးနဲ့ကျင်းပတဲ့ရိုဟင်ဂျာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။မြန်မာစုကကိုယ်စားတဲ့ဦးကျော်မိုးထွန်းကတော့လူ့ခွင့်ရေးမဟာမင်းကြီးရဲ့ပြောဆိုချက်ဟာချို့ရင်အားနည်းမှုရှိနေပြီးပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်လက်တွေလို့ပြောပါတယ်။တရုတ်မြန်မာတရုတ်အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးတင်းမာမှုပိုးပြီးပြင်းထန်လာတဲ့အတွက်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့တရုတ်နိုင်ငံသားတွေအတွက်တရုတ်တန်ရုံကနေသတိပေးချက်တည်းထုတ်ပြန်လိုက်ပါတယ်။ကျန်းမာရေးဆေးစက်ကဈေးကြီးတာတနက်ပြစ်အကျန်းဖက်မှုလူရက်မှုထူပြောတာအကောက်ခွန်ဝန်ထမ်းတွေပစ္စည်းသိမ်းတာနဲ့တဘာဝဘေးဆိုးဖြစ်နိုင်တဲ့ကိစ္စတွေသတိပြုနိုင်ဖို့တရုတ်ခီးသွားတွေကိုညွှန်ကြားတာဖြစ်ပါတယ်
။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ကဘာအနှံ့ကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.